to the Voice of America in Burmese.
Mingala nyan cha ma ta ta shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ16ရက်ပုထုနေ့ညဖက်9:30နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32နဲ့51တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလာပါအခုညပိုင်းစီစဉ်ရတဲ့တာဝန်ယူသင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ရှေ့လာတဲ့ထက်သီးတွဲမဲ့စီစဉ်ဖြစ်မဖြစ်စောင့်ကြည့်မယ်ကြောင်းအမေရိကန်သမ္မတအင်ပီရိုကပြောလိုက်ပါတယ်မလေးရှားတက်ခန်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရင်ဟာ၃နှစ်ကြာထောင်နှင်ချခံခဲ့ရပြီးတော့ဘရင်လူငင်းချမ်းသာဝင်မိတ်နဲ့ပြန်လည်လွတ်မြောက်လာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မတ်တငီထိုင်းနဲ့သူညင်ညာပေးသွားမှာပါ
ကောင်းပါပြီရှင်ကချင်ပြည်နယ်ထဲက KIA နယ်မြေထဲကိုအစိုးရတပ်ဖွဲ့ကစစ်အာတိုးချဲ့ချထားတဲ့အတွက်ထိုးစစ်တွေဆင်နွှဲလာနိုင်တယ်ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
ဒီနေ့တရင်ငါငါနေမယ်ဘက်မှာလေရင်ပြန်နဲ့ဘုံတော်ချဲ့တဲ့အစိုးရတပ်ကပေါ့ငါ
က KIA တပ်မှုဘုံမှုကြီးစော်ကွန်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ငင်းချမ်းရေးအတွက်ဆန္ဒပြလို့အမှုဖွင့်အရေးယူခံရတဲ့သူတွေကိုအစိုးရဖက်ကဝင်ရောက်ဖြေရှင်းပေးဖို့အရေးယူခံရသူတွေတောင်းဆိုလိုက်တဲ့သတင်းဖန်စီခံ Raiders သတင်းထောက်ကိစ္စဒီကနေ့တရားရုံးကြားနာမှုမှာကွဲလွဲချက်တွေထွက်လာတဲ့သတင်းတွေကိုလည်းမကြခင်ကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့ဥကျော်ဆန္ဒရဲ့မြန်မာအရေးတုံ့သက်ခြင်းနဲ့အခြားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
နျူကလ িয়ার နဲ့စီစဉ်တွေကိုပြတ်သိမ်းမှုအမေရိကန်ရဲ့တောင်းဆိုချက်ကိုမြောက်ကိုရီးယားကအပြင်းထန်တုံ့ပြန်လိုက်ပြီးနောက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ရှစ်လာတဲ့စင်ကူမှာထိပ်သီးတွေ့ဆုံမဲ့အစီအစဉ်ဖြစ်မဖြစ်စောင့်ကြည့်သွားမယ်ကြောင်းအမေရိကန်သမ္မတအင်ပီရိုကပြောလိုက်ပါတယ်အမေရိကန်အနေနဲ့တွေ့ဆုံမှုအသင့်ရှိနေပြီးအစီအစဉ်တိုင်းဖြစ်လာမယ်ဆိုရင်အကောင်းဆုံးဖြစ်နိုင်တယ်လို့တွေ့ပြဖို့လည်းမျှော်လင့်ထားကြောင်းအင်ပီရိုပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်က Fox News သတင်းဌာနကိုဒီကနေ့ပဲပြောခဲ့တာပါအမေရိကန်သမ္မတအနေနဲ့အကြိမ်နဲ့ဆွေးနွေးညင်နိုင်မှုပြင်ဆင်ထားပေမဲ့စီစဉ်ထားတဲ့အတိုင်းဇွန်လ12ရက်နေ့မှာမတွေ့ပြရင်တော့မြောက်ကိုရီးယားပေါ်စီးပွားရေးအပြင်းထန်ဆုံးပိတ်ဆို့တံခတ်မှုတွေချမှတ်ပြီးဖိအားပေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေကိုတစ်ဖက်သက်ဖြစ်သိမ်းမှုအမေရိကန်ကဆက်လက်တောင်းဆိုနေမယ်ဆိုရင်ထိပ်သီးတွေ့ဆုံမဲ့စီစဉ်ကိုပြန်စဉ်းစားမယ်အကြောင်းလည်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ဂျီကွန်ကပြောဆိုလိုက်တဲ့အတွက်တွေ့ဆုံမဲ့အလားအလာတွေမရေမရာဖြစ်နေရတာပါ။နျူကလ িয়ার ဖြစ်သိမ်းရင်မြောက်ကိုရီးယားကိုကြောင်ပိတ်တဲ့လုံရမျိုးတွေလွတ်လာမယ်ဆိုရင်တွေ့ဆုံမှုစိတ်ဝင်စားမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီနေ့ကြီးညာချက်နဲ့ပါဆိုရင်တောင်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားမချသေးတဲ့ခင်တုန်းကတိုးတက်လာခဲ့တဲ့ဆက်ဆံရေးအခြေအနေတွေကိုထိခိုက်စေမဲ့ကြီးညာချက်မျိုး24နာရီအတွင်းမြောက်ကိုရီးယားကဒုတိယအကြိမ်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့ပူးတွဲစီရေးလေ့ကျင့်မှုအစီအစဉ်ကိုအကြောင်းပြပြီးဒီနေ့စီစဉ်ထားတဲ့တောင်ကိုရီးယားနဲ့အစ်မြင့်ဆွေးနွေးပွဲကိုလည်းမြောက်ကိုရီးယားဘက်ကဖျက်သိမ်းခဲ့တာပါ။Max Standard လို့အမည်ပေးထားတဲ့စီးရီးလက်ချက်မှုဟာမြောက်ကိုရီးယားကိုကျူးကျော်ဖို့လက်ချက်မှုဖြစ်တယ်လို့ရန်စတဲ့လို့ရဖြစ်ကြောင်းလဲမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကပြောဆိုထားပါတယ
်။ Israel နဲ့ Gaza နယ်စပ်ကဆန္ဒပြသူတွေနဲ့ Israel တပ်ဖွဲ့တွေရုံရင်းဆန်ကပ်ဖြစ်မှုအတွင်းတည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ Palestine တွေတဲ့ကပထမအတော့အတုပအခမ်းအနားကိုမနစ်အင်ကန်နီက Gaza မှာပြုလုပ်တာမှာတော့ထောင်နဲ့ချီတဲ့ Palestine ပြည်သူတွေတက်ရောက်ခဲ့ပါတယ်။Israel တပ်ဖွဲ့တွေရဲ့လို့ရက်ကဆိုးဝါးလှကြံကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေကလည်းရှုတ်ချထားပါတယ်။အတုပလိုက်ပါပို့ဆောင်ကြသူအများအပြားကတော့ပါလက်စတိုင်းအလံတွေကိုဝှေ့ယမ်းခဲ့ကြသလိုပြီးခဲ့တဲ့တနင်္လာနေ့ကလူပေါင်း60သေဆုံး2900ဒဏ်ရာရခဲ့မှုအတွက် Israel ကိုလက်စားချေဖို့လည်းတောင်းဆိုကြပါတယ်။ Gaza တောင်ပိုင်းကအတုပအခမ်းအနားတစ်ခုမှာလိုက်ပါပို့ဆောင်သူတွေကတော့သေဆုံးခဲ့ရသူတွေကိုအာဇာနည်တွေအဖြစ်သတ်မှတ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ဂါဇာနယ်ဇက်တလျှောက်နဲ့အနောက်ဘက်ကမ်းတို့မှာလည်းဆန္ဒပြပွဲတွေထပ်ဖြစ်ပါတယ်။ဆန္ဒပြသူတွေကမီးရှို့၊နောက်အစ္စရေးတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲကြပြီးအစ္စရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံတွေနဲ့ပြန်ပစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂျေရုဆလမ်မှာအမေရိကန်တန်ယုံတွေဖွင့်တာကိုဆန့်ကျင်တဲ့အနေနဲ့အခမ်းအနားကျင်းပရာနေရာနဲ့ကီလိုမီတာ100လောက်အကွာမှာလှုပ်တဲ့ဆန္ဒပြပွဲမှာတော့လူပေါင်း4000လောက်ရှိခဲ့ပြီးမနေ့အင်္ဂါနေ့ထုံးကတော့အဲ့ဒီလောက်မများပါဘူး။နေရာအတော်မြတ်မြတ်မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူပေါင်းရာချီရှိခဲ့ပါတယ်ရှင
်။စီးရဲနိုင်ငံမြောက်ပိုင်းမှာဖေဖော်ဝါရီလတဲ့တက်ခတ်မှုတွင်ကလိုရင်းဒါရုလက်နက်အသုံးပြုခဲ့ပုံရာကြောင်းစုံစမ်းသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ဒါရုလက်နက်ဒါစီရဲနိုင်ငံတကာအဖွဲ့ OPCW ကပြောလိုက်ပါတယ်။ အီတလီပြည်နယ်ဆရာကပ်ရဲ့မှာတက်ခတ်မှုဖြစ်ခဲ့တဲ့နေရာကထောက်ထားနမူနာတွေကိုစမ်းသပ်မှုတွေကျမ်းမာရေးလုပ်သားတွေနဲ့မျက်မြင်တွေ့သူတွေကိုစုံစမ်းမေးမြန်းမှုတွေပေါ်အခြေခံပြုစုထားတဲ့အစီရင်ခံစာကိုကူကပ်ပြီး OPC လူကဒီနေ့ပဲပြောလိုက်တာပါတက်ခတ်မှုဖြစ်ဖြစ်ချင်းအရေးပေါ်တွားရောက်ခဲ့ကြတဲ့စစ်ဘက်ဆိုင်ရာအကူအညီပေးအဖွဲ့တွေကလည်းအရသာလူနာတွေရာအသက်ရှူရခက်ခဲတာအဝေးစားတွေမှာကလိုရင်းဓာတ်ရုပ်တက်အနံ့ရနေတာတွေပါဝင်ကလိုရင်းတန်းခွင့်နဲ့တက်ခတ်ခံရတဲ့လက္ခဏာတွေတွေ့ရှိရကြောင်းပြောဆိုထားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကတော့တဘုံနဲ့ထင်းချောကနေမြန်မာဓာတ်ရုပ်လက်နဲ့တက်ခတ်ခဲ့မှုတွေစီးရီးယားသမ္မတဘာရှားအာဆတ်ရဲ့တပ်ဖွဲ့တွေကိုအပြစ်ဖို့ထားပါတယ် OPC လူဖွဲ့နေတဲ့တက်ခတ်မှုမှာဓာတ်ရုပ်လက်နဲ့အသုံးပြုခြင်းရှိမရှိစုံစမ်းဖို့သာတာဝန်ရှိပြီးဘသူလက်ချက်ဖြစ်တယ်ဆိုတော့ကတော့စုံစမ်းဖို့တာဝန်ပေးမထားပါဘူး2011ခုနှစ်မလကတည်းကစတင်ခဲ့တဲ့စီးရီးယားပြည်ရင်းစစ်တွင်ဓာတ်ရုပ်လက်တွေအသုံးပြုတက်ခတ်မှုတွေနဲ့ပတ်သက်လို့စီးရီးယားအစိုးရကအစဉ်တစိုက်ငြင်းဆန်ထားပါတယ်
အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့အကြီးအကဲတဲ့အဖြစ်အစိုးပြုထားတဲ့ဂျီနာဟက်စ်ဘက်ကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထောက်ခံမဲ၁၀မဲကန့်ကွက်မဲ၅မဲနဲ့မဲခွဲအတည်ပြုလိုက်ပါတယ်။ CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်အတည်ပြုခန့်အပ်နိုင်ရေးနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်ဖို့ကိုတော့အထက်လွှတ်တော်မှဆုံးဖြတ်ရမှာဖြစ်ပြီးရှေ့သတင်းပတ်မှာဖြစ်မဲ့အလားအလာရှိပါတယ်။အထက်လွှတ်တော်မှ Republican တွေကအများစုဖြစ်မဲနေငယ်သာအသာရနေပြီမဲ့အတိုက်ခံဒီမိုကရက်ကိုစလဲ9ယောက်ကထောက်ခံမှာဖြစ်ကြောင်းလည်းပြောဆိုထားကြတာပါလက်ရှိ CIA ရဲ့ဒုတိယညွှန်ကြားရေးမှူးအဖြစ်တာဝန်ယူထားတဲ့ဟက်စ်ဘဲကတော့တနင်္လာနေ့တုန်းကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်ထိတ်တန်းဒီမိုကရက်အမတ်မတ်ကဝါနာထန်စာတစောင်ပေးပို့ခဲ့တာမှာအမေရိကန်ပြည်ထောင်စုကို2000ခုနှစ်စက်တင်ဘာ17ရက်နေ့အကြမ်းဖက်တိုက်ခတ်မှုနောက်ပိုင်းအသုံးပြုခဲ့တဲ့ပြင်းထန်တဲ့စစ်ကြောရေးနှီးတွေကို CIA အနေနဲ့မတုံ့တင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။စက်တင်ဘာ17အကြမ်းဖက်တိုက်ခိုက်မှုခံရချိန်မှာသမ္မတအဖြစ်တာဝန်ယူထားတဲ့ George W. Bush လက်ထက်မှာစခဲ့တဲ့စစ်ကြောနှီးစနစ်မှာတော့အကြမ်းဖက်သမ္မတအဖြစ်တန်တရာရှိသူတွေကိုရေမှုန်းအောင်လုပ်တဲ့နှီးအပါအဝင်ပြင်းထန်တဲ့စစ်ကြောရေးနှီးစနစ်တွေအသုံးပြုခဲ့တာပါ။ဒီစစ်ကြောရေးနှီးကိုဆန့်ကျင်သူတွေကတော့ရေမှုန်းအောင်လုပ်ပြီးစစ်ဆေးတာဟာညှဉ်းပန်းတဲ့လုပ်ရအဖြစ်ကန့်ကွက်ထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်
ဗီယိုအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ပေါ်ထုနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲဖို့ကြိုးပမ်းခဲ့သူတိုက်ခိုက်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်ဒဏ်ချခံခဲ့ရပြီးနောက်ဘုရင်ရဲ့လူငင်းချမ်းသာဝင်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80အရွယ်ရှိဖြစ်တဲ့အန်ဝါဟာမလေးရှားပြည်ပစ္စမမြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပကုန်းတရားအတွက်စေကူသမှုခံယူနေတဲ့ကွာလာလမ်ပါဆေးယုံကနေဒီနေ့ထွက်လာချိန်မှာတော့ရန်နဲ့ချီရဲထောက်ခံသူတွေကြိုဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်သက်ချင်းပါခဲ့တဲ့ရွေးကောက်ပွဲမှာအချင်းပြေချစားမှုရှုပ်တော်ပုံတွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နာဂျီရာဇန်နဲ့နှစ်ပေါင်း60ကြာတိုင်းပြည်ကိုအုပ်ချုပ်လာခဲ့တဲ့ President National ညွန်မောင်းဆူရောက်ကိုသူပူပေါင်းပါဝင်တဲ့ Alliance of Hope အတိုက်ခံမဟာမိတ်ညွန်မောင်းဖွဲ့ကအနံ့ရခဲ့ပြီးနောက်မှာပဲလူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့တာပါဒီမိုကရေစီနဲ့လွတ်မြောက်ရေးယက်တိချက်တွေနဲ့ဘာသာလူမျိုးမခွဲခြားပဲယက်တိခဲ့ကြတဲ့အတွက်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့အပေါ်မလေးရှားနိုင်ငံသားတွေကိုလည်းအန်ဝါကချီးကျူးပြောဆိုခဲ့ပါတယ်တိုက်ခိုက်ခံဆောင်အန်ဝါ1982ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ပြီးတဲ့မဟာတီယာမိုဟာမက်နဲ့ပြန်လည်ပေါင်းစည်းခဲ့ပြီးနောက်မှာပဲညွန်ယူကောက်ဘွယ်မှာညွန်မောင်းဘွယ်ကအနံ့ရသွားခဲ့တာပါမဟာတီယာဘွယ်မှာခွင့်လွှတ်ချက်အန်ဝါကပြောဆိုထားပေမဲ့တချို့ပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မဟာတီယာရဲ့အစိုးရထဲမှာပေါဝင်မှုအစီအစဉ်ရှိကြောင်းလည်းပြောဆိုထားပါတယ်ကမ္ဘာမှာအသက်ကြီးဆုံးယူကောက်ခံဆောင်တူဖြစ်လာတဲ့အသက်90နှစ်အရွယ်မဟာတီယာကတော့အစိုးရဘွယ်ကိုနှစ်နှစ်ကြာအုပ်ချုပ်ပြီးအန်ဝါကိုအာဏာလွှဲပြောင်းပေးဖို့ကတိပြုထားတာပါလက်တလုံးမှာတော့အန်ဝါရဲ့ဇနီးဖြစ်သူဝမ်အစစ်စာဝမ်အစမေကဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူထားပါတယ်
။အင်ဒိုနီးရှားနိုင်ငံဆူမတရာချွန်းကရဲစခန်းတစ်ခုဒီကနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်။ရာအူးမြို့ကရဲစခန်းဂိတ်ရှိကိုလူ၅ဦးလိုက်လာတဲ့ဘင်ကားတစီမောင်းဝင်လာပြီးလူတွေကကားပေါ်ကခုန်ဆင်းပြီးရဲတွေကိုစာမူတိုင်းဓာတ်နဲ့စပြီးတိုက်ခိုက်ခဲ့တာပါ။ရဲကပြစ်လို့အမျိုးသား၄ဦးသေဆုံးပြီး၅ဦးမြောက်အမျိုးသားကတော့ထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့ဖမ်းမိခဲ့ပါတယ်။ရဲစခန်းမှာလုပ်မဲ့အစီအစဉ်တစ်ခုအတွက်သတင်းယူဖို့ရောက်နေတဲ့သတင်းထောက်တဦးလည်းဒဏ်ရာရပါတယ်။လွန်ခဲ့တဲ့နှစ်အတုံးကလည်းအင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဆာရာဘာရာမာကလေးငယ်တွေစေကျော်သက်တွေပါတဲ့မိသားစုတစ်ခုက အသေးခံဘုံခွဲတိုက်ခိုက်တာကြောင့်အနည်းဆုံး73ဦးသေဆုံး42ဦးဒဏ်ရာရပါတယ်ဒီတိုက်ခိုက်မှုအပြီးနောက်တည့်မှာပဲဆာရာဘာရာမြို့မှာရဲဌာနချုပ်ကိုမိသားစုဝင်9ဦးကအသေးခံပုံခွဲတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်5ဦးနဲ့အရဲသား6ဦးစုစုပေါင်း10ဦးဒဏ်ရာရခဲ့ပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ခလီဒါဇီယာကိုအာမခံနဲ့လွတ်ပြေးဖို့အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုတရားရုံးချုပ်ကတည်ပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2000ခုနှစ်ကနေ2006ခုနှစ်ထိဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ချိန်မှာမိဘမဲ့တွေအတွက်ရန်ပုံငွေတွေကဒေါ်လာ2သိန်းခွဲကိုအလွဲသုံးစားမှုနဲ့အပြစ်ရှိကြောင်းဖေဖော်ဝါရီလထဲမှာပဲတရားရုံးကဆုံးဖြတ်ထားပြီးဝန်ကြီးချုပ်ဟောင်းကိုထောင်နဲ့9နှစ်စီရင်ချက်ချထားပါတယ်။တရားရုံးဆုံးဖြတ်ချက်အရအသက်82နှစ်အရွယ်တိုက်ခန်ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီခေါင်းဆောင်ခလီဒါဇီယာဒီဇင်ဘာလနဲ့ကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ွင့်ရှိမှာတော့မဟုတ်ပါဘူး။ဝန်ကြီးချုပ်ဟောင်းရဲ့အကျိုးဆောင်ရှင်းလင်းတွေကတော့အမှုဟာနိုင်ငံရေးရွေးချက်တွေပါဝင်နေကြောင်းပြစ်တင်ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလောက်ကျန်တပ်ဖြတ်ခံခဲ့ကြရတဲ့သမရဟောင်းတွေရဲ့သမီးတွေဖြစ်ကြတယ်လို့အာနာအပြန်လန်ရခဲ့ဘူးကြတဲ့ဝန်ကြီးချုပ်ဟောင်းခလီဒါဇီယာနဲ့လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာတို့ကြားအပြိုင်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လောကမှာတခြားလုံးလုံးလွှမ်းမိုးလာနေတာလည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံတောင်ပိုင်းကျေးလက်ဒေသကမြစ်တစ်ခုအတွင်းခုံမောင်းတဲ့ခီးတဲ့တင်ကတို့ရင်တစင်းလေပြင်းတံကြောင့်တိတ်မောက်တာမှာလူ၁၀ယောက်ကနေ၄၀လောက်အထိပျောက်ဆုံးနေပြီးအသက်ရှင်ကျန်ရစ်သူတွေကိုကူညီကယ်ဆယ်ရေးလှုပ်သားတွေဒီကနေ့ဗုဒ္ဓဟူးနေ့မှာရှာဖွေနေကြပါတယ်။ဂိုရာဘာရီမြစ်အတွင်းမနေ့အင်္ဂါနေ့ညပိုင်းကတို့ရင်တိတ်မောက်တာမှာလူ၂၀လောက်ကတော့ရေကူးပြီးလွတ်မြောက်လာပြီးမဲ့တခြားသူတွေကပျောက်ဆုံးနေပါတယ်။ညပိုင်းမှာကရုတ်ရင်တိတ်မောက်တာကြောင့်ညမှောင်ပိုင်းလည်းဖြစ်ဆက်သွယ်ရေးကလည်းမကောင်းတာကြောင့်ရှားပွေကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်ရှင်ပုတ်ထုံးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းနဲ့မသိငီထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းမြမတက်မတော်ကစစ်အင်အားတိုးချလာတာကြောင့်လာမယ့်မိုးရာသီကာလမှာထိုးစစ်တွေရှိလာနိုင်တယ်လို့ KIA တပ်စစ်ကောင်းဆောင်တချို့ကသုံးသပ်ပါတယ်။ KIA ကချင်တပ်မဟာရှိတရင်ငါးနယ်မြေဖြစ်တဲ့မုံညင်းမြို့ဖက်မှာအစိုးရတပ်ကစစ်ရေးပြင်ဆင်မှုတွေလုပ်နေတာကိုကြည့်ရင်လာမယ့်ကာလအတွင်းတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒေသခံတွေကသုံးသပ်ပြီးစိုးရိမ်နေကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါ
။ကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ဖြစ်တဲ့မုံညင်းမြို့ဖက်မှာအစိုးရတက်က KIA တပ်ရင်း9နှင်မီတဲကိုမေလ16ရက်ဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်သွားတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6တပ်မှမူဘုံမူကြီးဇော်ကွန်းက VOU ပြောပါတယ
်ဒီနေ့တရင်းက9နှင်မီဘက်မှလေရင်ပြန်နဲ့ဘုံသွားကျဲတယ်အစိုးရတက်ကပေါ့ငါကဟိုမူရင်းမြို့နယ်ဖြစ်မယ်အခုကရာသီဥတုအခြေအနေကကောင်းနေတယ်
မြမတမတော်ကအခုလိုဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့မေးမြန်းဖို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ပေမဲ့အဆက်သွယ်မရခဲ့ပါဘူး။ကချင်ပြည်နယ်ထဲမှာအစိုးရတပ်ကစစ်ရေးအင်အားအပြောင်းအရွှေ့လုပ်နေတယ်လို့မုံညင်းမြို့မှာဒီကနေ့စစ်အင်အားတိုးချလာတာတွေ့ရကြောင်းဒေသခံကိုပညာကပြောပါတယ
်။မြကြီးနာကနေပြီးတော့ကျွန်တော်လိုင်စာဘက်ကိုသူတို့တင်ကားလေးစီးနဲ့စစ်ကားနဲ့ဆင်းပေါ့နော်။အင်အားတိုးချထားတာရှိတယ်။ကျွန်တော်တို့မိုးညင်းမှာလေဒီကနေ့လေးနိုင်ခွဲသမခါကအင်အားတရာလောက်ပူဓာနဲ့ဆင်းပြီးတော့မိုးညင်းမှာအင်အားတို့တာရှိတယ်အဲ့ဒီမိုးညင်းမှာတိုးတဲ့အင်အားကတော့မိုးညင်းမှာရှိမလားသို့မဟုတ်တနိုင်ဖက်တူတော့ဆက်သွားမလားဆိုတော့ကျွန်တော်တို့မသိရသေးဘူးသိကြလားတော့တဲ့အင်အားကတော့နေ့စဉ်နီနီတိုးတာအမြင်နေရတယ်ပေါ့နော
်မြောက်ပိုင်းစစ်တပ်တန်းချုပ်မှာမကြသေးခင်ကတိုင်းမှုအပြောင်းလဲဖြစ်ခဲ့ပြီးတိုင်းမှုအသစ်ဖြစ်လာတဲ့ဘုံမှုချုပ်ဒေသကျော်ရဲ့သတင်းစာရှင်းလင်းပွဲမေခွန်းနေအရာလာမယ့်မိုးရာသီကာလမှာကချင်ဒေသတွင်းအစိုးရတပ်ရဲ့ထိုးစစ်တွေတိုးလာနိုင်တယ်လို့ KIA ဗိုလ်မှူးကြီးဇော်ကွန်းကသုံးသပ်ပါတယ်
။အေးဟိုတနေ့မပခတိုင်းမုံရဲ့ဒေသရှင်ရှင်ပွဲကလည်းအလုံးကြားမိမှချင်းတဲ့မပခတိုင်းမုံအတီပြောတဲ့စကားအရဆိုတော့ရာသီမုံရာသီပဲဖြစ်ဖြစ်နေရာသီပဲဖြစ်ဖြစ်သူကပြစ်ချင်းနဲ့ရှင်းနေဆိုတဲ့သဘောပြည့်ရောက်တယ်လို့ရောကအဲ့လိုပဲနားလေတယ်လေ။အာကျွန်တော်ကအကျိုးတစ်ခါချာထားနေရမှာအရန်တူရီဝင်းလိုင်းတော့ခုခံဖို့အတွက်တော့အဆင်ပြေမို့အဲ့လိုတော့ရှိထားတယ
်တကယ်တော့ကချင်ဒေသတွင်းဖြစ်နေရတဲ့လက်ရှိစစ်ပွဲတွေဟာတယန်ဇာတဘော်အခြေခံတဲ့စစ်ပွဲတွေဖြစ်တာကြောင့်တရားဥပဒေစိုးမှုကြာဆင်းလာတယ်လို့ဒေသခံတွေစိုးရိမ်စိတ်ပိုတိုးလာနေတယ်လို့ကိုပညာကပြောပါတယ
်ဟုတ်ပို့ရင်လည်းပြောရင်မုန်းကြီးရဲ့အရှိတော်မှာလည်းဟာတူတော်ရှိတယ်
ဒီတင်ကားတာရှိတယ်မုံညင်းနောက်ဘက်မှာဆိုလဲဗျာကျွန်တော်အင်းတော်ကြီးနဲ့ကျွန်တော်တို့ရွှေထွက်တယ်ကြောက်ထွက်တယ်အဲ့ဒါလိုပဲကျွန်တော်နမ်ချီနေရှိတယ်ဗျာဒီမှာလဲ6စင်းထွက်တယ်သူတို့အင်းမာမဲ့နေရာတွေမှာဗျာတင်ကားတာနေရာမှာပဲတိုက်ပွဲတွေဆိုဖြစ်ကြနေမယ်ဆိုတော့ဖြစ်ကြပါပဲဗျာကျွန်တော်ထင်ပါတယ်အဲ့ဒီအခုလက်ရှိမပါကတိုင်မှုကြောင်းလဲရေလက်ရှိစစ်အင်အားအလုံးကျုံဖြစ်တာနဲ့ဆိုတော့တိုက်ပွဲကတော့ဆောင်လို့ရမယ်မထင်ဘူးကျွန်တော်တို့ဖြစ်နေမယ်မြို့ပေါ်ရိုက်ခတ်မှုရှိမရှိပဲပေါ့အသေးချာတာတော့နေရွာလေးတွေကတော့နည်းနည်းဆိုးရင်ရတယ်ကွာဟောတိုက်ပွဲပြင်းထန်လာနိုင်တယ်ကွာဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါမှာတော့ကြောက်စည်းကွက်ပြတ်သွားတာကြောင့်ဒီမှာတော့ခိုးဆိုးလူရဲတဲ့ပြဿနာလေးတွေတော်တော်တိုးလာတယ်ကွာဥပဒေစုံမှုမရှိဘူးပေါ့ဗျာအဓိကကတော့
မေလ15ရက်နေ့မနက်ပိုင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမုံကုတ်ဒေသမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကလည်း KIA နဲ့ DNL တပ်တွေကမူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်သလိုတနင်္လာနေ့ကလည်းမူဆယ်နဲ့နန်းဖက်ကကြားမှာအစိုးရတပ်နဲ့ DNL တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကြကျင်နဲ့ရှမ်းပြည်မြောက်ပိုင်းမှာစီရေးတင်းမာမှုအရှိန်မြင့်လာနေတာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေတဲ့ဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ပြည်ရင်းရက်ပြည်တွင်းစစ်ရက်စဲရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ဆန္ဒပြမှုတွေမြန်မာနိုင်ငံမြို့အတော်များများမှာပြုလုပ်လျက်ရှိရမှာဒီကနေ့ထိဆိုရင်တော့ဆန္ဒပြသူ45ဦးကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူထားပြီးဖြစ်ပါတယ်။ငြိမ်းချမ်းရေးအတွက်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူတွေကိုတက်ဆိုင်ရသေးတာအာဏာပိုင်တွေကအရေးယူနေတဲ့အပေါ်အယက်သားအစိုးရအနေနဲ့ဝင်ရောက်ဖြေရှင်းပေးသင့်ပြီလို့အမှုဖွင့်အရေးယူခံရသူတွေကပြောပါတယ်။အကြောင်းဆောင်ကတော့ VOA သတင်းထောက်ကိုထက်အောင်ဟန်ကသတင်းပေးပို့ထားပါတယ်။
ပြည်ရစရဆိုင်ဖို့နဲ့ပိတ်မိနေတဲ့စေဘေးဒုက္ခသည်ကိုအမြန်ဆုံးကဲထုတ်ဖို့အတွက်ဒီသတင်းပတ်အတွင်းမှာပဲရန်ကုန်မန္တလေးကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒထုတ်ပေါ်တာတွေလုပ်ခဲ့ပါတယ်။အခုလမေလ5ရက်ကနေ15ရက်အတွင်းဆန္ဒထုတ်ပေါ်တာတွေကိုအာဏာပိုင်တွေဘက်ကအမှုဖွင့်ရေးယူတာ14မှုမှအမှုဖွင့်ခံထားသူ45ဦးတိရှိလာတာဖြစ်ပါတယ်။အခုလိုအကြမ်းမဖက်ပဲငြိမ်းချမ်းစွာဆန္ဒထုတ်ပေါ်သူတွေကိုအရေးယူတဲ့အပေါ်ရသားစိုးအနေနဲ့ဝင်ရောက်ဖြေရှင်းပေးသင့်တယ်လို့ပုံမှန်စကူနဲ့အမှုပွင့်ခံရတဲ့ကြပြားဆရာမောင်ဆောင်ခကအခုလိုပြောပါတယ
်25ရောက်လောက်ဒီတစ်ဖက်လောက်အပြင်မှာတရားစဲခံနေရတဲ့ပတ်သက်ပြီးတော့ဒီလက်ရှိဒီခုနရတအစိုးရအနေနဲ့ဒါတစ်ခုခုပေါ့နော်စီစဉ်ဆောင်ရွက်ပေးတင်တယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့လူတွေအကုန်လုံးဟာဒီကိုကျိုးချီးပွားတက်မဟုတ်ဘူးနဲ့တကယ်ဒီခုနကချင်းပြည်နယ်စစ်ပွဲရပ်တန့်ရေးနဲ့ဒီတပ်ပွဲအတွက်မှာပြိမိနေတဲ့ပြည်သူတွေဟိုဒီကူညီကြတဲ့ပေးရေးအတွက်သူတို့ရဲ့သူတို့ရဲ့ဆန္ဒကိုထုတ်ပေါ်တာနောက်ကထုတ်ပေါ်နေမှာလေအကြမ်းဖက်နေတခုမှမပါဘူးလေငြင်းငြင်းသောဆန္ဒထုတ်ပေါ်ပဲခြင်းဖြစ်တယ်အဲ့ဒီအပေါ်မှာဒီဒီလောက်ဒီပေါ့နော်ဒီအများပြအေးအေးယူခံနေရခြင်းနဲ့ပတ်သက်ပြီးတော့အရသာဆွေးရနေတဲ့အနည်းနည်းဝင်ရောက်ပေါ့နော်ကန်တက်ဖြည့်ရှင်းဆောင်ရွက်တာမျိုးလုပ်ပေးစီခြင်းတာပါဗျာ
စစ်ပွဲတွေရပ်တန့်မှုငြင်းငြင်းအတွက်ဆက်ပြီးဆန္ဒထုတ်ပေါ်မယ်ဆိုရင်ဆန္ဒထုတ်ပေါ်တဲ့သူတွေကိုထပ်ပြီးဖမ်းဆီးထိန်းသိမ်းခံရနိုင်တယ်လို့မောင်ဆောင်ခါကဆက်ပြောပါတယ
်သူတွေတောင်းဆိုတဲ့ဒီအားလုံးကလည်းဒီကချင်ပြည်နယ်မှာဖြစ်တဲ့စစ်ပွဲဘုကမှာအခြေခံနေတာကိုတွေ့တယ်ဆိုအဲ့ဒီအပေါ်မှာဒီတက်မတော်ပေါ့နော်အခုပြင်တက်မတော်လို့ကျွန်တော်တို့ပြောရမယ်အဲ့ဒီဘက်ကနည်းနည်းအကဲဆက်တယ်လို့ကျွန်တော်မြင်တယ်တကယ်လို့ဒါဒီငင်းငင်းနဲ့ပတ်သက်ပြီးထက်လုံမယ်ဆိုရင်လည်းအဲ့ဒီလုံးတဲ့လူတွေလည်းဒီလိုတနည်းနည်းနဲ့တော့ဆန္ဒပဲဖန်ကြီးတာမျိုးထိမ့်သိမ်းတာမျိုးတရားဆွဲတာမျိုးမဖြစ်မနေခံရလိမ့်မယ်လို့ကျွန်တော်ထင်တယ
်ငင်းငင်းဆန္ဒထုတ်ပေါ်တဲ့တက်ကြလှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကငိမ့်စုစီပုံမှန်19ပုံမှန်20ပြင်အသေးရေဖြတ်မှုပုံမှန်900စတဲ့ပုံမှန်တွေနဲ့အမှုဖွင့်ထားတာဖြစ်ပါတယ်အမှုပွင့်ခံရသူတွေမှာငင်းငင်းကြီးကပြရွတ်ဆိုသူတွေပါပါဝင်လာပါတယ်။ငင်းငင်းကြီးအတွက်ဆန္ဒထုတ်ပေါ်တဲ့ကိစ္စကိုအာဏာပိုင်စိုးရအနေနဲ့အတိမပြုတ်တင်ပြီးအခုလိုတရားစွဲဆိုတာတွေကအကြီးတန်းတဲ့လောက်ရတခုလိုနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရေမျိုးသိန်းကအခုလိုတုံးသက်ပါတယ်
။တနိုင်ငံလုံးမှာအဖြစ်ခက်တွေရက်ဆဲပြီးတော့ငင်းချမ်းကြီးအမြန်ဆုံးရှားဖို့အတွက်ပြည်သူလူထုတိုင်းမှာဒါတာဝန်ရှိတယ်လို့မြင်တယ်။အဲ့ဒီတာဝန်ရှိမှုကိုအတိစိတ်တက်ရှိရှိနဲ့ဆန္ဒထုတ်ဖော်တဲ့ပြည်သူလူထုအပေါ်မှာအစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီအာဏာပိုင်အဖွဲ့အစည်းတွေအနေနဲ့ပဲဖြစ်ဖြစ်ဥပဒေကြောင့်ရတရားစွဲဆိုပြီးတော့အမှုဖွင့်တယ်ဆိုတာကျွန်တော်အမြင်အဖြစ်တော့ကြောင်းကျိုးစီလျော်မှုမရှိဘူးလို့မြင်တယ်။သူတို့ရဲ့ဆောင်ရွက်မှုတွေကိုဟို appreciate ဖြစ်တဲ့နယ်လို့မြင်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ငြိမ်းချမ်းရေးလိုလားတဲ့သူတွေဆန္ဒထုတ်ဖော်တဲ့သူတွေကိုဒီစဲဥပဒေပုံလေးကနေပြီးတော့အခုဖွင့်မယ်တရားစွဲဆိုမယ်ဆိုရင်ဒါဟာအင်မတန်မှဟိုမျက်နှာပြက်စရာအကြီးတန်းလူရက်တစ်ခုလို့ကျွန်တော်ကတော့မြင်ပါတယ
်မေဆန်းနေ့ရက်နေ့ကတာမွေဝိုင်းမှာဆန္ဒထုတ်ဖော်တဲ့ငင်းငင်းတက်ကြွလှုပ်ရှားသူတွေဟာလူစုခွဲဖို့ပြင်ဆင်နေချိန်မှာရဲတပ်ဖွဲ့အပြင်အရဝတ်နဲ့လူတွေကဖမ်းဆီးထိုးချိတ်မှုတွေလည်းရှိခဲ့ပါတယ် ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲကျောက်အောင်ဝင်းကဆန္ဒထုတ်ဖော်မှုကိုရှင်းလင်းရမှာအရဝတ်အသုံးပြုခြင်းမရှိဘူးလို့မနေ့ကပြည်ထရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာညှိဆိုထားပါတယ်။ဆန္ဒထုတ်ဖော်သူတွေဟာအာဏာပိုင်တွေကိုဆန္ဒထုတ်ဖော်ဖို့ခွင့်ပြုမိတ်တောင်းခံခဲ့ပေမဲ့အာဏာပိုင်တွေဘက်ကယင်ကြောချက်တဲတာတွေပြည်သူအထိတ်တလန့်ဖြစ်မယ်ဆိုတဲ့အကြောင်းပြချက်တွေနဲ့ဆန္ဒထုတ်ဖော်ခွင့်မပြုခဲ့တဲ့အတွက်ဝေဖန်မှုတွေလည်းရှိနေပါတယ်။ငြိမ်းချမ်းရေးဆန္ဒထုတ်ဖော်တာတွေကိုအာဏာပိုင်တို့ကရန်ကုန်တိုင်းမှာ9မှု၊မန္တလေးတိုင်းမှာ3မှု၊ကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာ2မှုစီဖွင့်ထားတာဖြစ်ပါတယ်။တကြွလှုပ်ရှားသူတွေကတော့စစ်ပွဲတွေရပ်ဖို့ငြိမ်းချမ်းရေးလှုပ်ရှားမှုဆက်လက်ပြုလုပ်သွားမယ်လို့ဆိုပါတယ်။ငြိမ်းချမ်းရေးလုပ်ငန်းချင်းကိုဦးစားပေးတခုအနေနဲ့ဆောင်ရွက်နေတဲ့အခု NLD ဆိုတာလက်ထက်မှာပဲနေဆက်တကြောမှာတိုင်းသားလက်နက်ကင်တွေနဲ့စီအေးတက်မှမှုတွေပုံများလာပါတယ်။ပင်လယ်နီလာကန်ကိုလည်းအခုဒီမေလာထဲမှာပြန်လည်စတင်နိုင်မှုကြီးမန်းထားပါတယ်။ဒါပေမဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်ငင်းငယ်လုပ်ငန်းစဉ်တွေအတော်လေးအနှောက်အယှက်ဖြစ်လာတယ်လို့တစ်ဖက်မှာလည်းစစ်ပွဲရဲ့စည်တောင်းဆိုမှုတွေကလည်းအရှိန်မြင့်လာပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်တင်ပြသွားတော့ပါရှင်။ Riders သတင်းထောင်တို့နဲ့အတူသိမ်းဆည်းရမိတဲ့ရဲတပ်ဖွဲ့ရဲ့လူဝဲမတန်တွေဘလို့ရခဲ့တယ်လဲဆိုတဲ့ကိစ္စနာပတ်သက်ပြီးဒီကနေ့တရားရုံးထွက်ချက်တွေမှာရှုပ်ထွေးစရာတွေနဲ့ကွဲလဲချက်တွေဖြစ်လာပါတယ်။ဒီမတန်တွေကိုတုတက်ကြနိုင်လင်းကသတင်းထောက်တွေကိုချိန်ဆိုပြီးပြခဲ့တာဖြစ်တာကြောင့်ဒါဟာထောင်ဖောက်မှုဖြစ်တယ်ဆိုပြီးပြောနေကြပေမဲ့လို့ဒီကနေ့တရက်ခွင်မှာတော့တုတက်ကြနိုင်လင်းကသူ့ပေးတာမဟုတ်ဘူးဆိုပြီးညှင်းဆိုလိုက်တာပါ Rider သတင်းထောက်နှစ်ဦးရဲ့ဒီကနေ့တရက်ခွင်ကြားနာမှုတွေနဲ့ပတ်သက်လို့တွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်
ပြီးခဲ့တဲ့နှစ်ဒီဇင်ဘာ12ရက်နေ့မှာ Rider သတင်းသမားတွေကသူတို့ကိုပုံမှန်တက်အရေးယူထားတဲ့နိုင်ငံတော်လူ့ရဲ့စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့ဆိုထားတဲ့ဒုတက်ကျက်နိုင်လင်းကိုဒီကနေ့ရုံးချိန်မှာဆင်ပေးခဲ့တာဖြစ်ပါတယ် Rider သတင်းသမားတွေကနိုင်ငံတော်လူ့ရဲ့စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့စွပ်စွဲထားချက်ပေါ်ဒုတက်ကျက်နိုင်လင်းကညှင်းဆိုခဲ့တယ်လို့ Rider သတင်းသမားတွေနဲ့တွေ့ဆုံမှုကြောင့်ထောင်တစ်နှစ်ပြည့်တန်ကြာခံခဲ့ရသူဒူရဲမှုဟောင်းမိုးရံနိုင်ကပြီးခဲ့တဲ့ဧပြီ20ရက်နေ့ထွက်ဆိုထားခဲ့တဲ့ဖန်းစည်းခံရိုက်တာသတင်းတောက်နှစ်ဦးဟာအထက်မိတ်ရထောင်ချောက်ဆင်ဖမ်းခံခဲ့ရတာဖြစ်ကြောင်းနဲ့ဒီလိုထောင်ချောက်ဆင်ဖမ်းနိုင်ဖို့ဒုတက်ကျက်နိုင်လင်းကိုရဲမှုချုပ်တင်ကူကိုကခိုင်းတာဖြစ်ကြောင်းထွက်ဆိုထားတဲ့ထွက်ဆိုချက်အပေါ်မှာလည်းညှင်းဆန့်သွားခဲ့ပါတယ်ရိုက်တာသတင်းတောက်ကိုအလုံးကတော့ဒုတက်ကျက်နိုင်လင်းထွက်ဆိုချက်တွေကအမှန်တရားနဲ့လွဲချော်နေတာကြောင့်စိတ်ပြက်မိကြောင်းတရားမျှတမှုကိုအမြန်ဆုံးပေးဖို့အစိုးရကိုအခုလိုတောင်းဆိုသွားပါတယ်
။ဘာဖြစ်လဲဆိုတော့ကျွန်တော်တို့တရားမျှတမှုလိုချင်ပါတယ်။အမှန်တကယ်ဆောင်ရွက်ပေးနိုင်ဖို့လေကျွန်တော်တို့လိုချင်ပါတယ်။ကြည့်ရတဲ့အောင်ကျွန်တော်တို့အမှန်တရားဘယ်လိုရလာမလဲဆိုတဲ့ပုံမှာကျွန်တော်တို့တော်တော်လေးကိုစောင့်စားနေရအခုထောင်ထဲမှာလည်းကျွန်တော်တို့နှစ်တစ်ဝက်လောက်ရှိပါပြီ။ကျွန်တော်တို့ကသတင်းသမားလို့သတင်းသမားလုပ်ခဲ့တဲ့နေသားမှာသူတို့ကဒီလိုပွက်စိန်ထောင်ပန်းနေဆိုတော့ကျွန်တော်ရှင်းရှင်းလင်းလင်းကိုကျွန်တော်တို့ညီနိုင်ပါတယ်။ဒါကိုနိုင်ငံတော်အဖြစ်ဒါကျွန်တော်တို့ပုံမှာလုံခြံရေးလိညာနေလို့ဆိုကျွန်တော်ပြောချင်ပါတယ်။
ဒီကနေ့တရားရုံးစစ်မေးချက်တွေမှာဒုတက်ချက်နိုင်လင်းဖြေကြားချက်တွေနဲ့ရိုက်တာသတင်းသမားတွေရဲ့ဖြေကြားချက်တွေကြားမှာရှုပ်ထွေးစွာကွဲလွဲနေတဲ့အချက်တွေရှိခဲ့ပြီးဒါတွေကတော့အခင်းဖြစ်ဒီဇင်ဘာ12ရက်နေ့ညကဒုတက်ချက်နိုင်လင်းဘက်ကရိုက်တာသတင်းသမားတွေကိုစတင်ဖုံးစက်ကခေါ်ခဲ့တယ်လို့ရိုက်တာသတင်းသမားတွေကထွက်ဆိုထားတဲ့အပေါ်မှာလဲဒုတက်ချက်နိုင်လင်းဘက်ကညှင်းဆန်လိုက်ပြီးသူ့အနေနဲ့အခင်းဖြစ်နေကရိုက်တာသတင်းသမားတွေကိုအတင်းခေါ်ခဲ့တာမရှိပဲရိုက်တာသတင်းသမားတွေဘက်ကသာစတင်ဖုံးဆက်ပြီးသူရှိရာနေရာကိုလာရောက်ခဲ့တာကြောင့်သူတောင်းဝင်ကြရာနေရာနဲ့အနီးဆက်ဆုံးမှာတွေ့ဆုံဖို့ချိန်ဆခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တာကြောင့်ထွက်ဆိုချက်တွေဟာအတော်လေးကွဲလွဲနေခဲ့ပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်းနေဦးခင်မောင်ဇော်ကတော့
ရဲမှုရုပ်တင်ကူကဘာခိုင်းလို့ဘာလုပ်ပြီလဲဆိုထွက်မယ်လို့ကျွန်တော်မျိုးစား။ဒါဆိုမနေ့ကဟိုပိတ်ပြီးတော့ရဲကျုပ်ကပြောထားတာဟိုနောက်တဲ့တွေကြည့်ပါဦး။ဒါဟိုမဟုတ်ပါဘူးလို့ပြောထားတာ။ဒီဟိုဒီလိုပဲပိတ်ခွင့်မယ်ဆိုတော့ကျွန်တော်ကြည့်ထားတာ။ဒါပေမဲ့အဲ့ပိတ်ထွက်တဲ့အထဲမှာဟိုပဲဒါဟိုကျွန်တော်တို့လိုချင်တဲ့ကိစ္စလေးတွေရလိုက်တယ်လို့ကျွန်တော်တို့ကလည်းယူဆတယ်ပေါ့
။တရားပြန်ရိုက်တာရှေ့နေတွေဘက်ကကိုအားလုံးထွက်ဆိုချက်နဲ့ဒုတက်ချက်နိုင်လင်းပြောဆိုချက်ကွာခြားမှုတွေကြောင့်ဒုတက်ချက်နိုင်လင်းနဲ့ကိုအားလုံးတို့အခင်းမဖြစ်ခင်နဲ့အခင်းဖြစ်နေတို့ကပြောဆိုခဲ့တဲ့ဖုန်းအတန်ဖိုင်တွေကိုတရားရုံးဘက်ကတရားဝင်တောင်းယူစီစစ်ပေးဖို့တင်ပြလာတာရှိခဲ့ပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကတော့အမှုစတင်တိဆောက်ချိန်မှာအမှုစစ်ရဲရာရှိကဒီလိုစုံစမ်းစစ်ဆေးခဲ့တဲ့လုပ်ငန်းစဉ်မျိုးထည့်သွင်းလှုပ်ဆောင်ထားတာမရှိလာမို့တရားရုံးကဒါကိုလက်တလောချက်ချင်းစီစစ်ပေးနိုင်ခြင်းမရှိလို့ဒီတစ်ခေါက်တင်ပြတာကိုပယ်ချလိုက်တယ်လို့တရားခွင်မှာတရားသူကြီးကပြောဆိုလိုက်ပါတယ်။ဒီကနေ့မှာဒူရဲမှုဟောင်းမိုးရံနိုင်လို့ပဲအရေးယူခံလိုက်ရတဲ့တက်ကြက်ကြီးခင်မောင်လင်းကိုစစ်မေးဖို့ပြီးခဲ့တဲ့ရုံးချင်းတုန်းကတရားသူကြီးကသူ့ရဲ့သက်ဆိုင်ရာတရင်ဌာနကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်။သူတာဝန်ကျခဲ့တဲ့အမှတ်၈လုံခြုံရေးရဲတပ်ရင်းက ပြီးခဲ့တဲ့ဧပြီ29ရက်နေ့ကသူ့ကိုရဲတပ်ဖွဲ့ကနေရာတပ်ပံထုတ်ပယ်လိုက်ပြီးဖြစ်တာမို့တဲရင်ကနေထွက်ခွာသွားတာကြောင့်အခုအချိန်မှာဘယ်နေရာမှာနေထိုင်တယ်လဲဆိုတာမသိကြောင်းဒါကြောင့်ရိုက်တာအမှုမှာအစိုးရရဲ့တရားလိုပြတတ်တည်အဖြစ်လုံနိုင်ခြင်းမရှိတော့ကြောင်းပေးပို့လာခဲ့ပါတယ်လက်ရှိမှာတော့အစိုးရရှေ့နေတွေဘက်ကတက်ချက်ကြီးခင်မောင်းလင်းနေရာမှာအစားထိုးလိုပြတတ်တည်တူအဖြစ်နေပြီးတော့ CID ဌာနကမှုခင်းကျွမ်းကျင်သူတူလာရောက်အစ်စ်ခံဖို့ဒီကနေ့ရုံချင်းမှာတင်ပြခဲ့တာရှိပါတယ်ဒါကြောင့်လာမယ့်မေ21နဲ့22မှာနှစ်ရက်တာရုံချင်းခေါ်ယူပြီးအဲ့ဒီနေပြီးတော့ကလာတဲ့မှုခင်းကျွမ်းကျင်သူတူကိုစတင်ဆင်မေးမှာဖြစ်ပါတယ်လက်ရှိချိန်မှာတော့ဒီလာစစ်ခံမဲ့မှုခင်းကျွမ်းကျင်သူတဦးရဲ့ယာဒူးနဲ့နာမည်ကိုတော့မသိရသေးပါဘူးရှင်
။မမေခါတင်ပြသွားတာပါ။ခုတော့နိုင်ငံတကာဆောင်းပါးသဘုတ်ပြောတင်ပြပါောင်းမယ်။ဘယ်အရသေးတာမှာပဲဖြစ်ဖြစ်လူငယ်တွေဟာသူတို့နေထိုင်ရာပတ်ဝန်းကျင်မှာဘဝတွေပုံမတိုးတက်ကောင်းမအောင်လှုပ်ဆောင်နိုင်မဲ့အတွေးအခေါ်သစ်တွေရှိတတ်ကြပါရဲ့။ကျော်ရနိုင်ငံမြောက်ပိုင်းကဇတ်တာရီဒုက္ခသည်စခန်းမှာတိတ်မကြခင်ကပြုလုပ်တဲ့ပြပွဲတစ်ခုမှာတော့ဆယ်ကျော်သက်ဆီးရီးယားလူငယ်လေးတွေကသူတို့ကြံစည်တီထွင်ထားတဲ့ပစ္စည်းတချို့ကိုခင်းကျင်းပြသခဲ့ကြပြီးသူတို့နေထိုင်တဲ့ဒုက္ခသည်စခန်းကိုပုံမကောင်းမွန်တဲ့နေရာတစ်ခုဖြစ်အောင်ကြိုးစားနေပါတယ်။ဒီအကြောင်း George Boutique ပြပေါ်တဲ့သတင်းလောကမှာခင်ဖြူတွေကတင်ပြထားပါတယ်ရှင်
။ဒုက္ခသည်စခန်းထဲမှာနေထိုင်ရတဲ့ဘဝဆိုတာမလွယ်ကူပါဘူး။အစားအစာနဲ့ရေမလုံလောက်မှုကနေစွန့်အင်နဲ့သွာလာရေးအစုံလူဝတ်ချက်မျိုးစုံရှိနေတာပါ။လူသားချင်းစာနာတဲ့အဖွဲ့တွေကတက်ဆွမ်းသမျှဝိုင်းဝန်းကူညီကြပေမဲ့လည်းလူဝက်ချက်တွေကိုပြည့်မိတယ်ဆိုတာတော့မရှိပါဘူး ပရဟိတအဖွဲ့ The One Foundation ကတော့ကလေးသင်ငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF နဲ့လက်တွဲပြီးဂျော်ဒန်နိုင်ငံအထွေထွေဒုက္ခသည်စခန်းတွေကလူငယ်တွေကိုစုဦးတီထွင်လှုပ်ဆောင်တာအပါအဝင်အတတ်ပညာအမျိုးမျိုးသင်ကြားပြသပေးတဲ့သင်တန်းတွေကိုလုပ်ပေးပါတယ်ကိုယ့်ဘဝချင်းကိုလေ့လာပြီးတော့ဘာလိုအပ်ချက်တွေရှိနေတယ်ဘယ်လိုဖြည့်ရှင်းနိုင်လဲဆိုတဲ့နည်းလမ်းတွေရှာပြီးအဲဒီကနေမှဈေးကွက်ထဲအထိတင်ပို့ရောင်းချနိုင်တဲ့ကုန်ပစ္စည်းတွေဖန်တီးနိုင်တဲ့အထိဖြစ်လာအောင်ကြိုးစားဖို့ကျောင်းသားတွေကိုတိုက်တွန်းတယ်လို့ UNICEF အဖွဲ့ကစက်သစ်တီထွင်မှုဆိုင်ရာကျွမ်းကျင်ပညာရှင် Robin Liu ကပြောပါတယ်
So for example they go into the community and they say well there's not enough
light ဘာမှမဆိုပါစို့လူမှုအတိုင်းဝိုင်းနဲ့သူတို့ရောက်သွားတဲ့အခါကျက်စင်မီမလုံလောက်တာကိုသိမယ်အဲဒီအခါတက်ခွဲခန်းကိုလာပြီးတော့ဒီကကူညီပေးနေသူတွေနဲ့အတူမိရနိုင်မယ့်နည်းလမ်းကိုရှာပြန်လူရစီပြန်သွားပြီးတော့အဲ့ဒီမိကိုစမ်းသက်လူတွေကသူတို့ကိုအဆိုးအကောင်အကြံပြုချက်တွေပေးအဲ့ဒါတွေနဲ့နောက်တစ်ဆင့်ပို့ကောင်းအောင်လုပ်ဆိုတာမျိုးပ
ါဒီလိုနီးနေပဲဈေးသက်သာပြီး300လွယ်ကူတဲ့မိအိမ်ကိုအသက်15နှစ်အရွယ်ဒုက္ခသည်ဒီနာအက်စကာကဖန်တီးခဲ့ပါတယ
်ညနေ9နာရီကနေပဲမနေ့3နာရီထိလျှက်စင်မီမရပါဘူးဒါမဲ့လည်းကျောင်းသားတွေစာကြည့်ဖို့ဆိုရင်မိကလိုပါတယ်မွေးကင်းစာကလေးမိခင်တွေအတွက်လည်းသူတို့ကလေးငယ်တွေကိုပြုစုစောင့်ရှောက်ဖို့ဆိုရင်မိကလိုတာပါအခုတီထွင်လိုက်တဲ့မီးအိမ်ကတော့ဈေးလဲတက်တာပါရှင
်ဗိတ်တက်ကလတ်တိုင်းသုံးရတဲ့ Softened Hub ကတော့သူ့အထွက်သွားလာရတာပုံမလွယ်ကူစေမဲ့လျှက်စစ်တဲ့အားသုံးစပိန်ကိုတီထွင်ခဲ့ပါဗျ။ကြုံတွေ့ရတဲ့စိတ်ခေါ်မှုတွေကိုတော့ Hub ကအခုလိုပြန်ပြီးပြဝေပါဗျ။
تواصلت مع شخص عنده خبره بالاحداد حداد
ببي سيا دوزي ကအခုညီယူခဲ့ပါဗျ။နံပိန်းတက်ကလတ်တိုင်းကနေအမြင့်နေရာတွေကိုပါတက်နိုင်သွားနိုင်တဲ့သုံးမိန်ဖြစ်အောင်ကျွန်တော်လှုပ်ချင်တဲ့ပုံစံတိတ်ကိုသူ့ကိုရှင်းပြပါတယ
်အခုလိုတီထွင်မှုတွေကနေဂျော်ဒန်နိုင်ငံအတွင်းတခြားဒုက္ခသည်စခန်းတွေမှာပါဒီလိုဖန်တီးမှုတွေဖြစ်လာဖို့မျှော်လင့်ရပြီးတော့အခုလှုပ်ဆောင်ချက်ကတော့အဲ့ဒါလိုဖြစ်လာဖို့အတွက်အစပြုလုပ်ငန်းစဉ်ဖြစ်တယ်လို့ UNICEF အဖွဲ့ကိုယ်စားလှယ် Robert Jenkins ကပြောပါတယ
် There's enormous potential to scale up and absolutely we are in need of additional
ဒုချက်လုပ်နိုင်မယ့်လားလာတွေအများကြီးရှိတယ်လို့ကျွန်တော်တို့ထင်ပါတယ်တနိုင်ငံလုံးအတိုင်းအတာနဲ့ကြည်ကြဲပြန့်ပြန့်လှုပ်သွားနိုင်ဖို့အတွက်နောက်ထပ်ငွေကြေးရမုံငွေလည်းလိုအပ်ပါတယ်လူမှုတိုင်းဝန်အားလုံးကလူငယ်တွေအားလုံးဒီလုပ်ငန်းစဉ်မှာပါဝင်ခွင့်ရပြီးတော့သူတို့ရဲ့စမ်းသစ်တဲ့တွေးခေါ်တွေကိုနောက်ဆုံးအသုံးချနိုင်မှာဖြစ်ပါတယ်
နည်းပညာသိမ့်မရှိလာတဲ့ဒုက္ခသည်စခန်းတွေအတွက်အခုလိုသင်တန်းတွေအပြင်ဆက်ချုပ်တာနဲ့တခြားလက်မှုပညာသင်တန်းတွေလည်းရှိပါရဲ့ရှင်
။မခင်ဖြူရေးသင်ပြသွားတာပါရှင်။ဒေါက်တာရှင်များရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ် 0939382555 လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 242530နဲ့ line lab meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ16ရက်ပုံနှင်းနေ့ညပိုင်းအတန်လွတ်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရုကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြမ်းမာရေးအားကစားသတင်းလွှာစားတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ။နောက်ထပ်ကြားမယ့်ကဏ္ဍတစ်ခုမှာကတော့
ဒီမူစုဘဲစုဥရီလေးရဲ့ဘောဘဲခံစားခွင့်တောင်မှဟိုလက်ငါးလေးခမရမရကြတော့ပါဘူးသူတို့ကောက်ရသေးတ
ယ်ဦးကျော်စန္ဒရဲ့မြမအရေးသုံးသက်ချက်မှာလူအခွင့်ရေးရှင်နဲ့ဦးသိန်းတန်ဦးပြောသွားတာပါအပြည့်စုံကတော့မကြခင်ကြမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ကြမှာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပါမယ်အထွေထွေယောဂကိုဆရာဝန်တွေအနေနဲ့နိုင်ငံတကာအဆင့်မီစီချိုသွေးချိုယောဂကုလုံတွေကိုတရှိလက်တွေ့အသုံးချနိုင်စေဖို့အတွက် CCEBDM လို့ခေါ်တဲ့စီချိုသွေးချိုအတိမတ်ပြုသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပါပြီလူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်စောတင်ပြထားပါတယ
်စီချိုသွေးချိုယောဂဟာကုသခက်ခဲတဲ့ယောဂတစ်ခုဖြစ်ကနေတမလူတယောက်လိုတက်တန်းစီနေနိုင်အောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ကိုပြောင်းလဲရောက်ရှိလာနေပါတယ်။နောက်ထပ်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာစီချိုသွေးချိုယောဂရှိပြီလို့သိသိချင်းဆန်ချိန်မီတဲ့စီချိုသွေးချိုကုသမှုနည်းလမ်းတွေနဲ့အသိပညာပေးမှုတွေကိုရရှိခဲ့မယ်ဆိုရင်တက်တန်းစီနေထိုင်သွားဖို့ဖြစ်နိုင်နေပါပြီ။မြန်မာနိုင်ငံအရေးရကစီချိုသွေးချိုဝေနာရှင်တွေဟာစီချိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးတွေစီကိုရောက်မလာနိုင်ခင်မှာမိမိတို့ဒေသမှာရှိနေတဲ့အထွေထွေယောဂဦးဆရာဝန်တွေနဲ့အရင်ဆုံးထိတွေ့ကုသမှုခံယူကြရတာပါ။လူနာနဲ့ပထမဆုံးထိတွေ့ရတဲ့အထွေထွေယောဂဦးဆရာဝန်တွေကိုစီချိုသွေးချိုနဲ့ပတ်သက်တဲ့နောက်ဆုံးမော်ကူထုံးတွေကိုအချိန်မီသိရှိအောင်တင်ကြားပြသပေးခြင်းဟာစီချိုသွေးချိုကြောင့်နောက်ဆက်တွဲဆိုးကျိုးဖြစ်မှုနဲ့အသက်ဆုံးရှုံးမှုတွေကိုရှော့ချတဲ့နေရာမှာထိရောက်တဲ့အနေနဲ့တစ်ခုဖြစ်တယ်လို့မြန်မာနိုင်ငံစီချိုသွေးချိုအသင်းဥက္ကဋ္ဌဖြစ်သူပမောက်ခဒေါက်တာဦးတင်ဆွေလက်ကပြောပါရစေ
။ကျွန်တော် CCEBDM ရဲ့အဓိကရွယ်ချက်ကတော့စီချိုသွေးချိုကုသရေးကိုလက်တွေ့ကုနေတဲ့ဆရာဝန်တွေပို့ပြီးအစဉ်နှံမြင့်မြင့်အစဉ်နှံမြင့်မြင့်ကုနိုင်အောင်လို့ကျွန်တော်ကြီးရွယ်တာဖြစ်တဲ့ကြောင့်စီချိုသွေးချိုကုသရေးမှာပို့ပြီးအစဉ်နှံမြင့်လာမယ်ပေါ့။မြင်လာမယ်ဆိုရင်စီချိုသွေးယောဂရှိပြီးသားလူတွေကကုသမှုမှာစံနှုန်းတွေပိုကောင်းလာမှာအဲ့ဒါဆိုရင်သူတို့ရဲ့စီချိုကြောင့်ကြောက်ရွံ့ကောင်းတဲ့နောက်ဆက်တွဲယောဂတွေဖြစ်ပေါင်းနှုန်းတာတွေညော့သွားမယ်အဲ့ဒါဆိုရင်တော့သူတို့တွေကစီချိုသွေးယောဂရှင်ဖြစ်တော်ညာလေတက်တန်းတွေကသူ့တက်တန်းတိုင်းလူတက်တန်းစီနေနိုင်မှာပေါ့အဲ့ဒါဖြစ်လာမယ်ပေါ့အဲစီချိုယောဂဖြစ်ပေါင်းနှုန်းညော့ချသွားမလားဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကြီးနဲ့တိုက်ရိုက်ကြည့်တော့မဆိုင်ဘူးပေါ့တော့ဆိုတော့တက်ရောက်တဲ့ဆရာမများနေတဲ့ကာဝေးကြီးနီလန်းတွေကိုလည်းသူတို့တိလာမယ်တိလာတဲ့ချိန်ကသူတို့အဲ့ဒါပြန်ပြီးစင်ပွားနေတယ်သူတို့တက်ဆိုင်ကရတ္တိတာမှာသူတို့ပြန်ပြီးပြောမယ်ဟောမယ်ပဝန်ကြီးတွေပြောမယ်ဆိုရင်လည်းပဝန်ကြီးကသိပညာတွေပြန်ပွားမှုများလာပြီးတော့လည်းစီချိုသွေးရောကောတဏီတလန်းနဲ့တော့ဖြစ်ပွားနှုန်းညော့နိုင်တော့ဒါပေမဲ့အဓိကကြည့်ရကြကတော့ကုသရေးမှာပုံမူကြီးကောင်းမွန်လာဖို့ကျွန်တော်ကြည့်ရချင်းဖြစ်ပါတယ
်အထွေထွေယောဂကုဆရာဝန်တွေကို CCEBDN လို့ခေါ်တဲ့စီချိုသွေးချိုယောဂကုထုံးနဲ့ပတ်သက်တဲ့အသိမှတ်ပြုသင်တန်းတွေပြုလုပ်ပေးခြင်းဟာအိန္ဒိယနိုင်ငံမှာအောင်မြင်ခဲ့တဲ့နည်းလမ်းတစ်ခုဖြစ်ပါတယ် CCEBDN သင်တန်းတွေပြုလုပ်ပြီးစီချိုသွေးချိုယောဂကုသမှုအစဉ်တန်းကိုမြှင့်တင်နိုင်ခဲ့တဲ့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ဟာမြန်မာနိုင်ငံမှာပြုလုပ်မဲ့ CCEBDN သင်တန်းတွေအတွက်ပူးပေါင်းကူညီဆောင်ရွက်ပေးလျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလက်ကပြောပါတယ
်ဒီနေ့ကျွန်တော်တို့ဝီတိုရီယာဆေးရုံမှာကျလေတဲ့ပွဲရတော့ကျွန်တော်မြန်မာနိုင်ငံဟော်မုန်းထုတ်ခုဆောင်များဖွဲ့နေမြန်မာနိုင်ငံစီယူသူယောဂတင်တို့ရဲ့ပူပေါင်းပြီးတော့ဖွင့်လှစ်တဲ့certificate course on evidence based diabetes in မြန်မာဗမာပြည်ရဲ့ပထမဆုံးတင်ဒန်းကိုဖွင့်ပွဲခမ်းနားဖြစ်ပါတယ်အဲ့ဒီတင်ဒန်းကကျွန်တော်တို့ဆရာပြောတဲ့ဟော်မုန်းထုတ်ခုဆောင်များဖွဲ့ရဲ့ကျွန်တော်မြန်မာနိုင်ငံစီယူသူယောဂတင်ရဲ့ပူပေါင်းပြီးတော့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ပေါ့ foundation ပေါ့နဲ့ကျွန်တော်ပူးပေါင်းပြီးဖွင့်တဲ့သင်တန်းဖြစ်ပါတယ်အဲ့တော့ပြည်သူ့အိန္ဒိယနိုင်ငံပြည်သူ့ကျန်းမာရေးအဖွဲ့ကနေပြီးတော့ foundation ကနေပြီးတော့သူတို့အိန္ဒိယတနေငံလုံးမှာသင်နေတဲ့တယုံညွတ်တန်းပေါ့တယုံညွတ်တန်းကိုကျွန်တော်တို့ ဗမာနိုင်ငံမှာတင့်လျော်မဲ့ဂျီယွန်နည်းအနေနဲ့ကျွန်တော်ပြန်ပြောင်းပြီးတော့ပေါ့ပြန်ပြောင်းပြီးကျွန်တော်တို့ဗမာနိုင်ငံကဆရာဝန်တွေအတွက်ရည်ရွယ်ပြီးတော့ဖွင့်တာဖြစ်ပါတယ်
တင်တဲ့ခုမှာဆရာဝန်ဥယျာဉ်20ဦးသာတက်မှတ်တင်ကြားပေးမှာဖြစ်ပြီးယခုစတင်ဖွင့်လှစ်ချိန်မှာဆန္ဒ3ခုနဲ့စတင်ဖွင့်လှစ်နိုင်ခဲ့တယ်လို့သိရပါတယ်ရန်ကုန်နဲ့မန္တလေးမှာသာမကမြန်မာနိုင်ငံရဲ့တခြားဒေသတွေမှာပါဆရာဝန်တွေစုပြီးတောင်းဆိုခဲ့မယ်ဆိုရင်တွားရောက်တင်ကြားပေးဖို့စီစဉ်လျက်ရှိတယ်လို့ဒေါက်တာဦးတင်ဆွေလည်းကပြောပါတယ
်မြန်မာနိုင်ငံကြီးကြီးသေးသေးယောဂကုသရေးအစဉ်အမ်းကိုနိုင်ငံကစဉ်းစားမိအောင်လို့ဂျိုးပန်းနဲ့ဂျိုးပန်းမှုတစ်ခုဖြစ်ပါတယ်အဲ့တော့ဒီနေ့တင်ကြားရေးစင်တာတက်ရန်ကုန်မှာစင်တာနှစ်ခုရှိပါတယ်တင်ကြေးစင်တာနှစ်အနေနဲ့ကျွန်တော်ဝိတူရီယာမှာကျွန်တော်လုပ်ပါမယ်စင်တာတက်အနေနဲ့ကျွန်တော်ဂရန်ဟန်တာစီယုံမှာလုပ်ပါမယ်အဲနောက်တစ်ပတ်ကြာရင်တော့တင်ကြေးဒီမန်လီမှာကျွန်တော်မန်လီခြံဝင်တင်းတိုင်မှာကျွန်တော်မန်လီစင်တာ3အနေနဲ့ကျွန်တော်ဖွင့်ပါမယ်အဲ့တော့ကျွန်တော်တို့ကတင်နန်းသားများကိုတကယ်တအောင်လို့တင်ကြတာဖြစ်တဲ့ကြောင့်လို့ဆရာနဲ့အကြောင်းသားနဲ့ရင်းနှီးမိကျင်တာမိလို့ရအောင်ဟို small group teaching နေတယ်ပဲတင်ပါမယ်အတုပ်စုမှာကျွန်တော်တို့ဆရာတယောက်တင်နန်းသားကရောက်20ပဲကျွန်တော်20ပဲလက်ခံပါတယ်ဒါအခုလျှောက်တင်တန်းလျှောက်တဲ့အချိန်မှာကျွန်တော်ရွေးလိုက်တဲ့အချိန်မှာသူတင်တန်းလျှောက်ထားပြီးတော့မရွေးရလို့ဆိုပြီးတော့မပါလို့ဆိုပြီးတော့နည်းနည်းမကျေနပ်တဲ့လူတွေတက်ရှိပါတယ်ဒါပေမဲ့သူတို့လည်းကျွန်တော်ကအမှုညွတ်မြတ်တာရက်ခံပါတယ်ကျွန်တော်တို့ဒါပြီးမကြခင်မှာပဲကျွန်တော်ဒုတိယ cycle ပေါ့ဒုတိယ batch ပေါ့တင်တန်းသာသူတို့လျှောက်ထားပြီးကြတူနေတဲ့ကျွန်တော်စပြီးတော့ဖွင့်ပါမယ်အဲ့တော့ဒီတင်တန်းကိုကျွန်တော်ဒီဗီလုံးမှာရှိတဲ့အဲမြို့ကြီးတွေမှာသွားလို့ရတဲ့နေရာတွေမှာကျွန်တော်ဖွင့်ဖို့ကြီးရွယ်ပါတယ်ပေါ့အဲ့တော့အခုစင်တာ1အနေနဲ့စင်တာ2အနေနဲ့ရန်ကုန်နဲ့ရန်ကုန်မှာရှိပြီးတော့စင်တာ3မင်းလေးမှာဖွင့်တော်ညလဲနောက် batch တွေကြာရင်တော့ဆိုပါတော့တနေရာမှာတောင်ကုန်မှာဆိုပါတော့တောင်ကဆောင်ဝင်ကကျွန်တော်ရှိမှာအနည်းဆုံးတောင်ကုန်နဲ့ရွှေနီချုပ်ဆက်ပေါ့အဲ့ဒီပဝင်းကြီးကကျွန်တော်ရှိမှာတက်ချင်တဲ့လူ18ယောက်20ရှိတယ်လို့ပြောရင်ကျွန်တော်အိမ်မှာပါစင်တန်းထပ်ဖွင့်ပါမယ်နောက်ပတင်ရဆရာကြီးကလည်းအဲ့လိုပဲကျွန်တော်ရောက်20ရှိတယ်ဆိုတော့ကျွန်တော်တို့ရှိမှာစင်တန်းတောင်းဖွင့်ပါမယ်ဆိုတော့ဒီစင်တန်းတွေကိုကျွန်တော်ဗမာပြည်ယူမှာရှိတဲ့အဲဆောင်ဝင်တွေကြည်ကြည်ပြင်းပြင်းနဲ့နှစ်နှစ်ဆက်ဆက်ကျွန်တော်တင်နှံမှုချပေးဖို့ကြိုးစားဖြစ်ပါတယ
်။မြန်မာနိုင်ငံအရရမှာရှိတဲ့အထွေထွေယောဂကူဆရာဝန်တွေအနေနဲ့နိုင်ငံတကာအဆင့်မီတဲ့စီကျူသွေးကျူယောဂကူထုံးတွေကိုအချိန်မီသိရှိပြီးလက်တွေ့အသုံးချနိုင်စေဖို့အတွက် CCEBDN လို့ခေါ်တဲ့စီကျူသွေးကျူယောဂအတိအမှတ်ပြုသင်တန်းတွေမှာချိတ်ဆက်ဆောင်ရွက်နိုင်ပြီဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပ
ါလူတို့နဲ့ဂျမားရေကန္တာကိုနာဆင်ခဲ့ရတာပါရှင်ခရော့ဦးကျော်ဇနာရဲ့မြန်မာအရေးသုံးသပ်ချက်ပါမြန်မာနိုင်ငံမှာအရေးအပါဆုံးလူဦးရေအများဆုံးဖြစ်တဲ့အလဲသမားလူရန်စာရိုးရဲ့ဘဝဟာလွတ်လပ်ရေးတိဖက်ခေတ်အဆက်ဆက်မှာဘလောက်ထိတိုးတက်ကောင်းမွန်လာခဲ့ပါသလဲလက်ရှိမှာရောလဲသမားတို့ဘဝအခြေအနေတိုးတက်ကောင်းမွန်ရေးအတွက်အစိုးရကဘာတွေဆောင်ရွက်ပေးနိုင်တယ်လဲဆိုတာလက်သိမ်းခံလဲသမားတို့ဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့လူခွင့်ရေးရှင်နဲ့ဦးသိန်းတောင်းနဲ့ဦးကျော်ဇနာဆွေးနွေးသုံးသပ်ထားပါတယ်
သင်္ကန်းဥက္ကဋ္ဌဒီနေ့မြန်မာနိုင်ငံမှာလက်သမားတွေရဲ့ဘဝဟာလွတ်လပ်ရေးဒီဘက်နောက်ပိုင်းခေတ်တွေမှာပြူပြီးတိုးတက်လာတယ်လို့အကြံပြင်းသုံးသပ်လို့ရမှာခင်ဗျာ
အကြံပြင်းပြောမယ်ဆိုရင်တော့ဖြစ်တယ်ပေါ့နော်တကယ်တကယ်အသေးစိတ်တစ်ချက်စီပြောကြမယ်ဆိုရင်တော့တချို့ချက်တွေကလည်းသိမထူးခြားတာဘူးလို့လည်းကျွန်တော်ပြောရမှာ
ဆိုတော့လွတ်လပ်ရေးပြီးကြတဲ့အချိန်လာခဲ့တာပေါ့ဒါပေမဲ့မကြသေးခင်ခေတ်တွေကဆိုကြပါစို့နာအဝတာနာအဖာခေတ်တုန်းကအဲ့ဒီကကျွန်တော်BBC သတင်းထောက်အနေနဲ့ဗန္ဒာယေဝန်ကြီးတပါးကိုမေးခဲ့ဖူးပါတယ်ဒီမေးခွန်းကိုသူကပြောသွားတယ်အမနိုင်ငံလက်သမားတွေဟာသူတို့ခစ်ပေါ့လေအဲ့နာဝတာခစ်မှာလောက်ဘယ်တော့မှမချမ်းသာခဲ့ဘူးအခုခါမှာလက်သမားတွေအိမ်မှာရေခဲတစ်တာတွေ TV တွေနဲ့ဆိုပြီးတော့သူကပြောသွားတာရှိပါတယ်အဲ့တော့တကယ်တိုးတက်ခဲ့ပါလားခင်ဗျာအဲ့ခါမမိရင်လည်းပြန်ပြောပါဦးတချို့အစိတ်ပိုင်းတွေကတော့ဟိုမြို
့ပြဒေတာဒီတောင်တဲ့အခါကျတော့ဒီလေတွေဟိုပုံလီတွေကဝယ်ရတယ်ကြည့်တဲ့အခါကျတော့ဒီလောက်ရသွားတဲ့လက်သမားတွေကတော့သူ့လက်တွေရောက်ပြီးတော့ကြီးဝါးခန်းတာသွားတွေရှိပါတယ်ဒါကအနည်းစုကအများစုကတော့လက်တွေအကုန်လုံးဟိုမကျုပ်သဘူးပေါ့ဗျာနောက်ကနားခစစ်စိုးရတဲ့ကစပြီးတော့ဆရာဆရာတော်ကခတဲ့အနေထားမျိုးတော့ရောက်အောင်ဆိုသူ့လက်တွေမရယာသိက္ခာတွေကညီကြီးရတဲ့အစိတ်ပိုင်းတချို့ရှိပါတယ်အဲ့ဒါတွေကတော့ညီလေတယ်ဒါပေမဲ့အများစုကတော့ညီတွေကိုလက်ညီတွေကိုမရယာနဲ့လုတ်ခဲ့ရတာဘယ်ခင့်နဲ့မှမတူဘူးလို့ပြောတာ
လယ်ရီကိုမတရားသိမ်းငယ်ဆိုတော့အဲ့လိုလက်သိမ်းခံရတဲ့လက်သမားတွေဘက်ကတရားဥပဒေရပ်တည်ထားတာကိုဘယ်လောက်အခိုင်အမာမှရှိပါသလဲအမှန်တကယ်ကတော့ဒီည
ီသိမ်းဥပဒေကိုကြည့်ရတာ1994ခုနှစ်ညီညီမနဲ့ညီသိမ်းဥပဒေပေါ့နော် Bail Acquisition Act ဆိုတာဒါကျွန်တော်တို့ကိုလိုနီခေတ်ကအင်္ဂလိပ်နေကျေသမားအပြတ်ခံထားရတာမြေတရားအကျိုးပဲဒါပေမဲ့အဲ့ဒီဥပဒေမှာလက်သမားအကျိုးရှိွားတဲ့ပြတ်ခံတဲ့တရားခံချက်တွေပါတယ်လက်သမားကိုမနစ်နာအောင်ယုံကြည်ပေးတဲ့အခါမှာလိုက်နိုင်မယ်နီးအခိုင်အမာပြန်ထန်တာဒါဟိုမဆလာဖြစ်နေရပေါ့ဗျာဆောက်ဆက်နေနောက်ပိုင်းဒီမှာစစ်ဘုတ်ကြီးတွေတက်လာပြီးတော့
ဒေသမဥကြီးတွေရဲ့ရေတွေသိမ်းတဲ့အခါမှာလည်းဘုံကကျွန်တော်တို့လှည့်ပြီးတော့မကြည့်ဘူးဒီကိစ္စတွေထည့်သွင်းသွင်းရတာမရှိဘူးတောက်လျှောက်တင်တိုက်ဆက်တိုက်2020အထိသိမ်းခဲ့တဲ့ဒေရီဟာလည်းတောက်ရကုသတွေမြေသိမ်းဥတွေကိုဘုံကလိုက်နာခြင်းမရှိသေးနဲ့ဟိုသိမ်းနေကြတာပါအဲ့တော့ဒေသမတွေကဥတွေရဲ့အကာကိုတော့ဘုံကနီးမရဘူးလို့ပဲကျွန်တော်တို့ပြောရမှာ
အခုခင်မှာလည်းပဲလက်မည်အသိခံရတဲ့လက်သမားတွေရဲ့ပြဿနာမကြာခဏကြားနေရပါတယ်ဥသိမ်းသောဥကိုယ်တိုင်လည်းပဲဒီကိစ္စတွေအဲ့ဒီလက်သမားတွေပဲကလိုက်ပါဆောင်ရွက်ပေးနေတဲ့စီနေကြီးတူဖြစ်ပါတယ်ဆိုတော့အခုအခါမှာရောအဲ့ဒီဥပဒေအတိုင်းဒုတိယမအဲ့ဒီဥပဒေထက်ကောင်းတဲ့ပြဋ္ဌာန်းချက်ပြင်ဆင်ချက်တွေလုပ်ပြီးတော့လက်သမားတွေအသိခံမဲ့ကိစ္စကိုအခကွယ်ပေးတဲ့ဥပဒေရှိပါသလားမရ
ှိပါဘူးခင်ဗျဟိုမဆာလာဖြစ်တုန်းကမှ6-6မိနစ်ကျောင်းဥလက်သမားခွင့်ရေးကာကွယ်စောင့်ရှောက်ပြီးဥပဒေဆိုပြီးတော့ပြန်ထလိုက်တာတွေရှိသေးတယ်အားလည်းဒီခွန်တဲကျွမ်းသားတွေဟိုလိုဟိုဝရမကပ်ဘူးဆိုတာဒါအဆန်းတော့မဟုတ်ပါဘူးယာကျွန်တော်တရားဥပဒေတုံးတွေပုံမှန်60မှာပေးထားတဲ့အခွင့်အရေးကိုသူပြန်လုပ်တာပေါ့နော်အဲ့ဒီအခွင့်အရေးလေးကိုပြန်လုပ်တာအနည်းနဲ့ပဲရှိတာပါအဲဒါရတယ်အဲ့ဒီဟာကိုဖြတ်သိမ်းပြီးတော့ကမရာကြီးသိမ်းစင်ဆိုတဲ့ထဲမှာကျတော့တောင်ပြေသမားအခွင့်အရေးနဲ့ပတ်သက်တဲ့ဥတွေတခုပြန်ထမ်းလိုက်တော့အဲ့ဒီမူသားဥတွေကမပူးရှိတော့မရှိတဲ့အခါကျတော့အဲ့ဒီဒီမူစုဘဲစုဥတွေလေးရဲ့ကဘောပြေခံစားခွင့်တော်မှာဟိုလက်မားလေးခမရမရကြတော့ပါဘူးသူတို့ကကွယ်ပေးတဲ့690လေးဒီသိန်းကြီးတွေဆိုတော့ဘယ်သူမှမလိုက်နိုင်ဘူးအရေးလည်းမတော့ဘူးအဲဥသိမ်းစိတ်ခင်မှာလက်ကောင်းငါတောင်သူတွေရဲ့မျိုးတွေကိုတိတ်တဲ့အခါမှာဒါဥပိုင်နဲ့ဒါဒီဝန်ပေါင်းနဲ့ပေါင်းပြီးတော့ဒါဒီယာရော်ကြီးတွေဟိုတကာလပေါင်းစင်းရေးရဲနဲ့ဆန်ထန်းဥတွေကြီးရှိပါရဲ့ဒါနဲ့အဲ့ဒါကြီးကိုဘေးချင်းအထင်လို့အနိုင်ထက်လုခဲ့ကြတာ
အခုလဲသိမ့်နေဆိုရက်ကိစ္စမှာသိမ့်နေလူတွေကဘယ်သူတွေလဲသူတို့ကိုလူဒန်းစားတရအနေနဲ့အလွှာတစ်ခုနဲ့စီရသတ်မှတ်ပြီးခြုံပြောလို့ရပါသလားသူတို့မဟုတ်ဘယ်လိုကြောင့်သိမ့်ရတယ်လဲဆိုတာနဲ့ရှင်းပြပါဦးဟုတ်တယ
်ဒီကတော့69ကစတင်နေတယ်ဗျအဲ့ဗမာပြည်မှာဧကကို1000နဲ့1000နဲ့ချီပြီးတော့ဒီကုမ္ပဏီတွေပေးတာပေါ့နော်ကျွန်တော်နားလည်တော့ကတော့ရေအားရင်းစနစ်ကိုဖြူဆောင်တဲ့နေရာမှာအစိုးရကုမ္ပဏီတွေကိုတာဝန်ပေးပြီးတော့လုပ်ကြပါဆိုပြီးတော့ပေးလိုက်တာကနေစပေါ်တာလို့ထင်တယ်ဒါပေမဲ့အဲ့ဒီလိုသူခိုင်းလိုက်တဲ့ကုမ္ပဏီကဘယ်မဆိုင်သေးနဲ့ဖြတ်ပေးတဲ့ညီတွေကိုတက်တော်တွေခုတ်ပြင်ရောင်းစားခဲ့ကြတာ우ရအဲ့ဒါလူရန်စားတရပါပဲဒီခိုးနီခရိုရခရိုရောင်းစုံပေါ့ဗျာဗားတွေဥတော်တုတ်ပြီးတော့တို့ဒီညီတွေအများကြီးသိမေဒီယာတွေဥရောင်းစားထားတော့ဗမာပြည်မှာအရင်ရှိခဲ့တဲ့ဧက12တန်းအနေနဲ့ဒီတက်တန်းကျော်ကျော်ပေါ့နော်ပိုင်ဆိုင်နေတဲ့လူတွေရှိတယ်လို့တော့မှကျွန်တော်တို့အတိအမှုနိုင်တဲ့သတင်းတွေကသိရပါတယ်အဲ့တော့အာနာရှိတဲ့လူနဲ့လက်တင်နဲ့ခရူဒီတွေသူတို့တကယ်တမ်းကြီးတွေဒါတွေကလူနန်းစားတရားနေနဲ့ပေါ်ပေါက်ပြီးတော့ဗမာပြည်ရဲ့ဒီစီအူးထောပတ်ဒီအကုန်လုံးကိုလေဝကြီးအုပ်ခဲ့ကြတာပ
ါတကယ်တော့လေယာမြေလုပ်ငန်းတူတက်ဖွံ့ဖြိုးဖို့အတွက်ဆိုတော့အာလေယာမြေအရင်းရှင်စနစ်ပဲဆိုရပါသို့ကုမ္ပဏီကြီးတွေရဲ့လက်ထက်မှာထားမှပဲအဲ့လေယာမြေကိုစက်မှုလေယာဖြစ်အောင် industrialization လုပ်တာတို့နိုင်ငံခြားကိုတင်ပို့ဖို့အတွက်ပို့ပြီးတော့အချင်းဟိုမြန်မာစီလာရော foreign export မြန်မာစီလာရောဖြစ်မယ်လို့မူအားဖြင့်တော့ကြောက်ဟူပါတယ်ဆိုတော့မြန်မာပြည်မှာလည်းအဲ့ဒီအတွက်တော့လုတ်တယ်လို့ထင်တာပဲသို့တော်လည်းပဲသူတို့ရဲ့အဓိကအားနည်းချက်ကစိမ့်တဲ့နေရာမှာထိုက်တန်တဲ့တန်အတန်းကြီးမပြေဝဲနိုင်သူတို့မျိုးအသိခံလက်သမားတွေရဲ့အကျိုးစီးပွားကိုလုံးဝမငဲ့ကွယ်ပယ်နိုင်လုပ်နေတယ်ဆိုတဲ့ဘောပေါ့
ဟုတ်တယ်ဗျအဲ့လိုဖြစ်တယ်နောက်ပြီးတော့အဲ့ဒီမှာလည်းပဲပြည်သူတွေရတဲ့ကွဲထွက်တဲ့အယူအဆတွေရှိတယ်လူတွေသူရတဲ့ Joseph Stiglitz ဆိုသူတို့ဒီ globalization ကိုစတင်တဲ့ကျန်သူကျန်တဲ့အုပ်စုတွေကကြာတော့သူတို့ကဒီဆေးအေကတုံးထုံပေါ်ကြအဲ့ဒါလေသမားတွေကိုသင်္ကန်းစုတွေ input ထည့်ပေးပြီးတော့မှထုတ်တာကောင်းမယ်ဗမာပြည်လိုနေရာမျိုးကကုမ္ပဏီတွေကိုဧကတွေအများကြီးပိုင်ဆိုင်ပြီးတော့လုပ်ခိုင်းလို့မရနိုင်ဘူးဆိုတော့အယူဆတစ်ခုပဲဖြစ်ခဲ့တယ်ဘုရားကကနဆရာဦးကျော်သံသာပြောသလိုပဲကျွန်တော်ထင်ပါတယ်ကုမ္ပဏီတွေပေးတဲ့ရည်ရွယ်ချက်ကတော့အဲ့ဒါဖြစ်မယ်နေရာရင်းစနစ်ကိုကုမ္ပဏီတို့တာဝန်ပေးပြီးတော့ထူထောင်ခိုင်းတယ်ပေါ့ဒါပေမဲ့ကုမ္ပဏီတွေကဟိုဒီတက်လေမဆိုင်သေးနဲ့အဲ့ဒါတွေငါးခံနေတူရတော့တဲ့ဒီပတ်တရားဂရန်ခံပြီးတော့တက်တော်တွေခုတ်ရောက်လာတာစတဲ့အလုပ်တွေလုပ်တဲ့အခါကျတော့ဒီမှာဘာမှမရဘဲနဲ့လေသမားတွေညီဆုံးတဲ့ဟာပဲကျွန်တော်တို့အဖတ်တင်ကြိုင်းတယ်ကျွန်တော်ထင်ပါတယ
်နောက်တစ်ခုကဒီလိုလှုပ်လိုက်ခြင်းအဖြစ်အခုလောလောဆယ်မှာမြန်မာနိုင်ငံရဲ့ဆန်စပါးပြပတင်ပို့မှုပို့ပြီးတော့မြန်မာလာတယ်လို့စီးရင်ကြတွေကပေါ်ပြနေပါတယ်ဒါကိုကြည့်ရင်တော့တစ်ဖက်ကတော့ဒါတိုင်းပြည်အတွက်ကောင်းတဲ့သဘောလို့တော့ပြောလို့ရမလားခင်ဗျာ
အဲ့ဒီသင်းရရကျွန်တော်တော့မယုံဘူးဗျ။ဒီကျွန်တော်ဗမာပြည်မှာခဏချိန်ဒီစင်းစရာဆိုတာဟိုယုံကြည်ကိုးစားနိုင်တဲ့ဟိုဟွာအချက်လက်တွေကိုမဟုတ်ဘူး။ဟိုသူတို့လူရင်းလူတွေလူရင်းမလို့လို့လုပ်တဲ့ဒီတိုင်းပြည်မှာရှိတဲ့စင်းစရာတွေကိုကျွန်တော်သဘောယူနေကျွန်တော်တစ်သက်လုံးနဲ့ရင်းကြည့်ပြောရတယ်ကျွန်တော်မယုံကြည်နိုင်ပါဘူးခင်ဗျာ
ဆန်စဘာနိုင်ငံသားကိုတင်ပို့မှုတိုးတက်လာတယ်ဆိုတာသူတောင်မယုံဘူးဆိုတော့ရှားရဲ့အာမြန်မာနိုင်ငံရဲ့စဘာဇီးလက်သမားတွေရရှိရဲ့စဘာဇီးကရောဝေကြီးဖောင်းပွားမှုနှုတ်ငဘာထက်တွေ့အောင်တော့အရင်တက်ပို့ပြီးတော့လက်သမားတွေဟာတန်ရတန်ကြီးပူရလာတယ်လို့တော့မပြောနိုင်ဘူးလားခင်ဗျာ
ဒီဒေယာမီဇီးနှုံးရရလာတာတော့မှန်နေဗျာတိုင်းနဲ့ကုန်ကြတဲ့စရိတ်ပေါ့နော်ဒုဒေတိကတည်းကုန်ကြတဲ့အော်နောက်ကြည့်တဲ့နဲ့အဲ့နောက်ကကျွန်တော်တို့ဒီယူကောက်ဆိုင်ယူနှုတ်တဲ့အလုပ်သမားကစိတ်တွေဒါနဲ့တွေ့လို့ရှိတယ်ကျွန်တော်ခင်လေလက်သမားတွေကဒီကိစ္စတော့ဖြစ်တယ်ဒါဒီဟာတမင်းမဝဘူးမကြည့်ဝါနိုင်တဲ့အတွက်ကုမီကိုသိမက်မောတဲ့လူတွေကလဲပြန်တဲ့မလေးရှားခါပြီးတော့ရော်ဘာရင်းနဲ့တွားမယ်တော့ငါးပန်းသိမ်းမော်တွေလိုက်မယ်ဆိုပြီးတော့ဒီအင်အားလည်းအများကြီးလိုလာတဲ့နေသားပေါ့နော်ဒီအဲ့ဒီနေသားမျိုးတွေကျွန်တော်ရောက်တယ်ဟိုဈေးကမရဘူးမဟုတ်ဘူး inflation ကြောင့်မအရင်ထဲတော့ကျနိုင်တယ်ဘာလို့ဆိုတော့ဘာသာလက်ခင်မှာတော့ကမ္ဘာစကားပေါက်ဈေးရဲ့ဒီနည်းနည်းလေးပေါ့ဗျာကျွန်တော်တို့ကြားလို့ရတယ်ဆေးအနုံးတော့ကိုယ်ရဲ့အဲ့ဆိုရပြီးတဲ့အပြင်ဒေဂွန်မြို့ကလေးကိုလည်းပြည်နယ်နဲ့ကောက်ပြီးတော့ကုန်ပြီးဆုတ်ခွေအခြေအနေမျိုးရှိတော့ဒီလက်ခင်မှာတော့ဒီလွတ်လွတ်လပ်လပ်ဆိုက်လို့ရတော့ကျောင်းချခွင့်လေးတွေလွတ်လပ်လာတဲ့ခါမှာတော့ဒဇုံတရားအကျိုးရှိလာတယ်လို့တော့ကျွန်တော်တို့ပြောနိုင်မယ်ခင်ဗျာ
။ပြသမားတွေအတွက်အရေးကြီးတဲ့ကိစ္စတွေကစိုက်ပျိုးစရိတ်ထုတ်ချီးတဲ့ကိစ္စအဲ့ကိစ္စကိုဘယ်လောက်လွယ်လွယ်ကူကူလက်သမားတွေလက်ထက်ကိုရောက်ပါသလဲလက်သမားတွေပြန်လဲပေးဆပ်ဖို့အတွက်ကရောဘယ်လောက်ထိအ short တင်းလောက်ထားသလဲဆိုတာလည်းပြောပြပါအောင်ခင်ဗျာ။
ကျွန်တော်ခင်ဗျာအဲ့ဒီမှာလည်းပြဿနာတွေတော်တော်ရှိတယ်။အဲ့လုံးကြုံနေတဲ့အမတော်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြဿနာတက်ခဲ့တာပေါ့ဗျာ။ခါစားလာခစ်ကြရဲ။ဒီဘိုးလေးကြီးနေဝင်ခစ်ကြတော့ကျွန်တော်တို့မရတော့ပါပဲ။ဒီအမတော်ကြီးဆိုတော့ဘာမှမဟုတ်ဘူး။မရနဲ့ဝိုင်းကြုံစင်းနဲ့ဦးတော်လေးနဲ့ကျွန်တော်တို့အကုန်ယောရတဲ့ဘဝပေါ့နော်။ဒီသူတို့ခိုင်းလာတဲ့အကုန်လို့ကတော့သူ့တွေကြောပြန်ပြီ။ဒီထဲမှာလည်းပဲလုံလောက်တဲ့အမတော်ကြီးတော့မရဘူးထင်တယ်။ဒီဦးဒိန်းဆိုတဲ့မတိုင်ငင်နေရနေပြီးတော့ဆစ်ဆွတ်တက်ကြရဲ။ဒီအာကြီးဆိုတဲ့လုပ်ဖို့တွေပင်အားစုတွေကိုဒီလေမိုင်းလေပေါ့လို့ဆိုတော့ပုံမှန်လေးကိုဒီဒီကတော့ခေါင်းနဲ့ချီပြီးတော့ချက်ပေးခဲ့တာအဲ့ဒီရည်ရဲ့ကျုပ်ထင်တယ်အစိုးရကမတော်မပြီးရဲနဲ့ဒါကတော့ပေါင်းစည်းရရကပေါ်လာသေးတယ်ဒီနေပုံစံပါဆိုတော့နောက်ချက်ချင်းတန်ပြောက်သွားတာသူကတကယ်တမ်းကျသူကအဲ့လိုပိုးပေးနေကိုလိုက်လို့ပြီးတော့အခြေအနေကြကြသူ့ရင်ကြောင်းလေးကိုစိတ်ကူးမရှိတဲ့အခါကျတော့ဒီရည်ရဲ့စိတ်ကောင်းတော့လည်းပဲလက်တွေ့ကျွန်တော်မှအကောင့်ဖယ်မပေါ်ပဲဖြစ်တော့အခုလေးလေဒီကျွန်တော်လည်းလုံလောက်ပြန်မတော်ကြီးကြီးမရဘူးကျွန်တော်လည်းတကယ်အကုန်လုံးမကြောက်ဘူးလို့ပဲကျွန်တော်
ဟုတ်ကဲ့ခုနဆရာပြောတဲ့အထက်မှာလက်တွေ့အကောင့်ထဲ foreign နေရာမှာအဲ့ဒါသိအရေးကြီးတဲ့ကိစ္စပါမူအားဖြင့်ဘလောက်ကောင်းကောင်းအဲ့ဒါဘာများအားနေချက်ရှိနေလဲဗျာမြန်မာနိုင်ငံမှာဘယ်ကိစ္စမှမဆိုမူမူတော့ကောင်းပါရဲ့လက်တွေ့ဖြစ်မလာဘူးဆိုတာဘာလုပ်ရမလဲလူတွေကိုလဲပြရမလားတနည်းအားဖြင့်ဘယ်လိုလုပ်ရင်ကောင်းမယ်ထင်ပါလဲအဲ့ဒါအ
ဲ့ဒေသမားတွေကသူ့လူ့ကျမကိုဖန်တီးဝင်ပေါ့ဗျာဒါဒေသမားဆိုင်ရာကြီးပေါ့ဗျာဒါမျိုးကြီးဖွဲ့ပြီးဖွဲ့ဖေးရမယ်အဲ့ဒီအနေနဲ့သင်တကယ်လေလုတ်တဲ့လေဒီလေပိုင်းချင်းဒီလက်ထဲကိုဒီဒီသင်ပြီးတဲ့မတော်ကြီးတွေသင်အားစုအင်ပတ်ပြီးပေါ်ရရအောင်လုပ်ရမှာအဲဒါလေယာဉ်ပြဿနာတွေစီမံခံရဖို့ဒါကျွန်တော်တို့ LRI အစိုးရဆိုပြီးရှင်အထောက်ချက်ကမှာလေယာဉ်ပြဿနာကိုဖြေရှင်းမှုဆိုတော့ကြောင်းပေးခဲ့တာဒါတကယ်တမ်းကျတော့လုပ်နိုင်အဲခုနလေယာဉ်ဒီဖီစစ်တဲ့ကော်မတီတွေလေစစ်ကော်မတီကိုလေစီကော်မတီကိုလုပ်တည်နေအဲ့ဒီဟာတွေကဒေရမားဖြစ်တယ်ကိုကူစားပြမှုကပါတနေအတော်များတယ်ခုကျွန်တော်တို့လူလူကျွတ်တဲ့ထက်မှာတောင်းမှာဒေရမားတွေကိုပြင်းပြချက်ပြည့်ကျွန်တော်တို့ကိုယ်သားတွေကမပြောနိုင်ဘူးအဲ့တော့နေရာနေကြောင်းမသိတဲ့လူတွေအစိုးရဌာနကလူတွေကဒီမှာဝင်စီမံခံဝဲတဲ့အခါကျတော့ခုနကဒီ mix management ပေါ့စီမံခံလို့မမှန်တာတစ်ချက်လေသမားတွေဘောကတကယ်မသိတော့ဟိုတက်လုတ်ကြိုင်နေတဲ့လေသမားတွေမပါတဲ့ကိုယ်သားကြီးမျိုးနေတဲ့အခါမှာဘယ်လိုလားအတက်တာတွေပေါ်လာတယ်လို့ပြောနေနေက
ြဦးကျော်စနာရဲ့မြန်မာအရေးတုံသက်ချက်ကိုနားဆင်ခဲ့ရပါခရော့လာမဲ့စနေနေ့ည9:00တိုက်လေးလိုက်မှာဖအောင်းနေဆွနေမလဲဆရနာဆင်ကြည့်အောင်ပါ
ရရှိများရှင်ပြည်တွင်းစစ်ရဲစဲကြီးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ညီညာစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အတိရဖြစ်မှုပုံမှန်50တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီတရားစွဲဆိုအရေးယူမှုတွေအတွက်ရင်းရောပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့ဆနာပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလားဒါမှမဟုတ်ခွင့်ပြုချက်မရဘဲဆနာပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတော့ VUA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@
voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ။
တရရိုက်လေးလိုက်မှာပတ်ဝန်းကျင်နဲ့ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့အာကစားကန္နာအလဲပါအာကစားကလောင်ရှင်ကိုဝနာကိုနဲ့ဆက်သွယ်မင်းမြမီခုကြကြောသိန်းစီစဉ်တင်ဆက်ထားပါတယ
်ကိုဝနာကိုဒီနေ့ပရီးမီးယားလိရာဒီကတော့ပြီးသွားပြီဆိုတော့တန်ဆင်းတဲ့အသင်းတွေလည်းဆင်းသွားပြီတက်တဲ့အသင်းတွေလည်းတက်လာဖို့ရှိနေတယ်ဟာချန်ပီယံလိဝင်တဲ့အသင်းတွေလည်းဝင်ပြီဆိုတော့အားလုံးချုပ်ပြီးတော့ပေါ့နော်ဒီနေ့ထူးခြားချက်လေးတွေဘာတွေများရှိမလဲကိုဝနာကို
ဟုတ်ကဲ့ဗျာဗီမီယာရီတရားရီပြီးဆုံးတော့ဒါဒီစံချိန်မှတ်တမ်းတွေထူးခြားချက်ဆွေးနွေးကြတာအများကြီးတော့ကြံ့နေစမြဲပေါ့နော်ဒါပေမဲ့ဒီနှစ်ကတော့ပို့ပြီးတော့ကိုထူးခြားတဲ့စံချိန်တွေမှတ်တမ်းတွေအများကြီးရှိနေလို့ပြောလို့ရတယ်ဗျာဘာလို့လဲဆိုတော့ချန်ပီယံမန်စီးတီးကြောင့်ဗျာချန်ပီယံမန်စီးတီးကဒီနှစ်မှာ1992ကနေစတဲ့ဗီမီယာရီနာမည်ပြောင်းပြီးနောက်ပိုင်းမှာပေါ့နော်ရော့ကော9ခုလောက်ကိုသူကချိုးဖြတ်သွားတာကြာရော့ကော၄ပြောရမယ်ဆိုတော့ပထမဆုံးအမှတ်ကစပြန်လို့ဆိုအမှတ်တရရသွားတယ်ကြာအမှတ်တရပြည့်သွားတော့ပရီးမီးယားလိဂ်တမိုင်းမှာပထမဆုံးတည်းနောက်တွင်းကိုမှလည်း106ခုရလာမှာ106ခုဆိုတာချက်စီးရ100နဲ့3ခုနဲ့စံချိန်တင်တာကိုချိုးဖြတ်သွားတာကြာနောက်ပြီးတော့နိုင်ပွဲစတိုက်စံချိန်မှလည်းသူတို့က18ပွဲစတိုက်နိုင်တော့ဆိုတာပရီးမီးယားလိဂ်တမိုင်းမှာပထမဆုံးတည်းဖြစ်တယ်နောက်ကိုယ်ပါချက်ချက်ဒီနောက်ပြီးတော့အဝေးကွင်းနိုင်ပွဲအများဆုံးစံချိန်ကြီးပေါ့နော်အဝေးကွင်းသူတို့16ပွဲထိနိုင်တယ်ပေါ့နော်ဖြစ်ရှိဝဲစတိုင်နိုင်ဝဲစံချိန်ဆိုလာတာပြည်မြားလေးတမိုင်းမှာတခါမှကိုမရှိခဲ့ဘူးရဲ့အတင်းပေါ့နော်ကို2003 2004နှစ်ကအစင်းနဲ့အတင်းအားဒါရှုံးမမရှိစံချိန်နဲ့ဒါ record ဖြစ်ဘူးဒါတော့ဒါတခုပေါ့နော်ဒါပေမဲ့ကျွန်တော်အထင်ကတော့ဒီနှစ်မန်စီးတီးအတင်းရဲ့ပြည်မြားလေးပလာရတာရောတခြားစံချိန်မျိုးအလုံးချုံချုံတုံးတယ်ရမှာဆိုတော့ဒါပြည်မြားလေးတမိုင်းမှာအကောင်းဆုံးအတင်းကိုပြောလို့ရတယ်ပေါ့နော
်ဆိုတော့ခုနမန်စီးတီးရဲ့အကောင်းဆုံးဟလာအတင်းတင်းအနေနဲ့စံချိန်တင်တယ်လို့ပဲလီဗာပူးကလည်းပဲစံချိန်တင်တာတွေရှိတယ်နော်ဒီချန်ပီယံစ်လိဂ်အပါအဝင်ပေါ့
ဟုတ်ကဲ့ဗျလီဗာပူးစံချိန်တင်တာတန်တာတဲ့ဒီဟိုသူ့ရဲ့ကစားသမားဆာလက်ကစံချိန်တင်သွားတာဆိုတော့ဘောင်းဆိုဆာလက်ကအပြင်းမလေးမှာ32ခုတင်တာပေါ့နော်32ခုတင်တဲ့ဆိုတာအပြင်းမလေးတမိုင်းမှာဒါပထမဆုံးပေါ့နော်အရင်အပြင်းမလေးမှာဆာရတိုကတော့ဒါ30ခုဒီတင်ဘူးရဲ့ဒါပေမဲ့ဆာလက်ကတော့ဒါ32ခုဒီတင်နေဆိုတာ1992ပြမလီနာမည်ပြောင်းပြီးနောက်ပိုင်းမှာဒါပထမဆုံး39ခုဒီတွင်းနဲ့ကစားသမားဖြစ်တော့မှတ်တမ်းဝင်တယ်ဆိုတော့ now you are PSV အကောင်းဆုံးကစားသမားစုရေးတခြားကဘောလုံးသမားချင်းချင်းကနေစုချင်းချင်းနဲ့အကောင်းဆုံးကစားသမားစုရေးနောက်ဒီဘောလုံးကလောင်ချင်းတွေပေါ့နော်စုချင်းချင်းနဲ့အကောင်းဆုံးကစားသမားတွေလည်းတင်ကျုံပြီးတော့ရသွားတယ်ဆိုတော့လီဗာပူးမသိနေနဲ့ဒီနှစ်မှာတိတ်ပြီးတော့စံချိန်တွေမရှိဘူးဒီအောင်မြင်မှုမရဘူးချန်ပီယံလိဂ်ဝင်ခွင့်တော့ရတယ်ပေါ့နော်ဒီချန်ပီယံမဖြစ်ပေမဲ့ဒါဒီဆာလက်တယောက်ချဲတကတော့ဒါဒီနေ့မှာပထမဆုံးလဲလီဗာပူးကိုလှပြီးတော့ကြောင်းဖြစ်ပြီးတော့ကစားတဲ့မျက်ချစ်ပြီးမယ်ပေါ့နော်ဒီပြီးခဲ့တဲ့3နှစ်စလုံးဒီစပါတိုက်စစ်မှုတွေကြီးကတော့ရှော့ဒါပြင်းပြလိကိုသိနေရလာတဲ့ဒီမှတ်တမ်းကိုဒါဆာလက်ကလီဗာပူးကိုပထမဆုံးစရောက်ပြီးကျွန်မခြေပြလိုက်တာပေါ့နော်အဲ့တော့လီဗာပူးအတွက်အောင်မြင်မှုလို့ပြောလို့မရပါဘူးမယ်ဒါဆာလက်အတွက်ကတော့သူ့ရဲ့ဒီကစားသမားဘဝပတ်သက်တဲ့ရှောက်မှာဒါအမြင့်ဆုံးစံချိန်အကောင်းဆုံးချိန်လို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့နောက်တစ်ခုကတန်းဆင်းသွားပြီနော်အသင်း၃သင်းတန်းဆင်းသွားပြီတော့ဒုတိယတန်းကတက်လာမယ်အသင်းတွေရောအဲ့ဒီအကြောင်းလေးလည်းပြောပါဦ
းဟုတ်ကဲ့အခုပရီးမီးယားလိဂ်မှာတန်းဆင်းတဲ့၃သင်းကတော့ဒါဆွန်စီရယ်စတိုက်စီတီရယ်ဝက်စ်ဘရယ်ပေါ့နော်တကယ်တော့ဒါဒီအသင်းတွေကဒါအရင်တော့ပရီးမီးယားလိဂ်ထိပ်တန်းအသင်းတွေတော့ဒူတင်ကိုတင်ရှင်နိုင်ကစားပြီးတော့ထိပ်တန်းအသင်းတွေတော်တော်များများတောက်ခရရတဲ့အသင်းတွေကဒါပေမဲ့ဒီနှစ်မှာတော့အဲ့ဒီ၃သင်းကတန်းဆင်းသွားပြီပေါ့နော်အဲ့တော့ဒါရှိဒီပရီးမီးယားလိဂ်ကချန်ပီယံရှစ်ကတန်းတက်လာတာတော့ဒီဟူပေါ့နော်ဟူဘာဟန်တန်ကတော့ဒါချန်ပီယံရှစ်မှာချန်ပီယံဖြစ်ပြီးတော့တန်းတက်လာတယ်။ဒုတိယနေရာဒီကာရက်စီးဒီအသင်းကလည်းဒါတန်းတက်လာတယ်။ဒါပေမဲ့ဒီအဆင့်3နဲ့6ကအသင်းကြီးကတော့ဒီနေ့ညမှာဆက်ပြီးတော့ကမ်းပါဆိုဖူအနဲ့ဒါဘီနဲ့ကတော့ဒါဘီကနိုင်သွားတယ်ပေါ့နော်။နောက်တစ်သင်းကမက်ဒဗောနဲ့အစတွန်ဗီလာနဲ့ပြပထမကြိုးမှာတော့ဒါအစတွန်ဗီလာဝေးကွန်းမှာ1-0နိုင်တယ်ဒီနေ့ညမှာဒုတိယကြိုးကစားမယ်။အဲ့တော့ပရီးမီးယားလိဂ်မှာတန်တက်ဖို့တွေ့တာဝူဘာဟန်တန်နဲ့ကာရက်စီးတီးနဲ့ကတော့တန်တက်တော့ပြီလက်ကျန်တနေရာတွက်ကတော့ခုနကြော်ပြောခဲ့တဲ့အတင်းလေးတွေကဒါပလေးအော့ဖ်ကစားပြီးတော့နောက်ဆုံးဖိုင်နယ်မှာနိုင်ရတဲ့အတင်းကဒါပရီးမီးယားလိဂ်ကိုတန်တက်လာမှာဗျ
ဟုတ်ကဲ့ဆိုတော့ဒီအခုပရီးမီးယားလိဂ်တွေပြီးသွားတဲ့အချိန်ကြာရင်ကျွန်တော်တို့နောက်တစ်ပွဲပရိသတ်တွေမျှော်နေကြမှာတော့19ရက်နေ့ကံမဲ့ FA Cup Final ဒီပွဲကလည်းတကယ့်ကိုပွဲကြီးပွဲကောင်းဖြစ်မယ်လို့ခန့်မှန်းရတာပဲဗျနော
်ဟုတ်ကဲ့ဗျပါတော့ဒီပွဲရလဲဒါနှစ်သင်းစလုံးတည်းဒါဖလားလက်မဲ့ရာတွေမဖြစ်ရတဲ့အကြိုင်ကစားကြရမှာပွဲကြဖြည့်စည်းပွဲကတော့ပိုဆိုးတယ်လို့ကျွန်တော်ကတော့မြင်နေတယ်ဗျ။ဘာလို့လဲဆိုတော့ကွန်တီရဲ့အနာဂတ်ကလည်းဒ ီပြည်မလေးတိုင်ပွဲကစားနေတဲ့အချိန်မှာတော့အနာဂတ်ကအမေမယာဖြစ်နေတာဒီအတင်းပန်ရှင်ကလည်းသိပြီးတော့အဆင်မပြေဘူးပေါ့နော်အမြင်မှုကလည်းမရအဲ့တော့ကျစီမီဒီယာကွန်တီအတွက်ကတော့ဖီးယားတော်တော်များတဲ့ပွဲလို့ပြောလို့ရတယ်။မန်ယူအတင်းတော်ကလည်းဒါဒီနေ့မှာဖလားများတယ်ဆိုတော့မော်ယွန်အတွက်လည်းကွန်တီလောက်တော့ရိုင်းတရားများပေမဲ့ဒါမန်ယူတင်းရတာကဘာမှပြိတဲ့အများဆုံးဆိုတော့ပြိတဲ့တွေကိုချွေးပိတ်စီဖို့အတွက်ကတော့မော်ယွန်အတွက်ကလည်းဒီပွဲကတော်လေးရေးကြည့်နေရဗျ။ဟုတ်က
ဲ့
။ဖော်ဗိုလ်လူပွဲဆိုတော့အကျိတ်နေရတော့ရှိမယ်ဗျ။သူတို့နှစ်ပင်းဒီပေးမြားလီမှာတွေ့တော့ကတော့ဒါတယောက်တည်းစီနိုင်ထားတယ်ဆိုတော့ချက်စီကွဲမှာတော့အမောဒါကိုလည်းဝါစီနဲ့နိုင်ထားတယ်ဒါမှန်ကွင်းမှာလည်းဒါဝီလျံဒီဦးဆောင်မှုတင်ပေးမှာမန်ယူကလူကာကူနဲ့လင်ကတ်နဲ့ခြေပောက်ကုန်းနဲ့နိုင်ကူနဲ့တင်ပြီးနိုင်ထားတယ်ဒီနှစ်ထိုက်တိုက်တွေ့ဆုံမှုမှာတော့အင်ကွင်းနေမှာတည်တည်နိုင်ရတာဆိုတာဒါပေမဲ့ခုကစားမှာတော့ဝင်ပလေကွင်းမှာဆိုတော့ဒီပွဲကဘယ်လိုနိုင်မယ်ဘယ်တရားတောင်းမယ်လို့တက်အဲ့တော့ပြောလို့မရတဲ့ပွဲလို့သုံးသက်လို့ရတယ်ဗ
ျဟုတ်ကဲ့ဆိုတော့ကျွန်တော်တို့အင်္ဂလိပ်ပွဲတွေပဲပြီးတဲ့အခါကျတော့မြန်မာဘောလုံးပဲတစ်ချက်ကြည့်အောင်ပါမြန်မာ U16 မင်းကလေးအသင်းဘောလုံးပွဲမှာထိုင်းကိုဗျာတလုံးနဲ့ရေးနှိမ့်သွားတယ်မြန်မာအသင်းကဒီလောက်လည်းညံ့လာတာမဟုတ်ဖ ೇನೆ ဘလူဖြစ်သွားတယ်လို့ကိုဝနောက်ကိုသုံးသပ်လဲ
ဒီပွဲမှာကလေးမလေးကကစားတာကောင်းပါတယ်ထိုင်းနဲ့လည်းရှည်စွာချင်းဒီစကေးပိုင်းချင်းမှာတိတ်ကွာတာမရှိဘူးဗျာကျွန်တော်ထင်တာတော့ Nice ပိုင်းလို့ထင်တယ်ဘာလို့လဲဆိုတော့ကျွန်တော်လည်းအဲပွဲကိုတပွဲလုံးကြည့်လိုက်ရပါတယ်ဒီမြန်မာမျိုးသူကြီး U16 တည်းရဲ့ Nice ကဒီအရင်အဆူပွဲတွေလို့ပေါ့နော်ဒီအနန်တို့လိုဒီလောက်တော့ပွဲတွေနဲ့လို့ဒီပတ်စင်ပေးပြီးတော့ကစားတာမဟုတ်ဘူးကြာဒီအမြင့်ပွဲတွေနဲ့ပဲကန်တင်ဒီပုံစံနဲ့ပဲကစားတာကြာအဲ့တော့ဒီအရင်မောင်းချင်းမှလည်းဒါထိုင်းယူဆက်ချက်ကတော့ပို့ပြီးတော့အသာရမယ်ဆိုတော့မြန်မာမိကြတွေရဲ့အမြင့်ပွဲကစားရဲ့နီးစင်ကဒီတက်စစ်ကိုမထီရဘူးကြာပေးလိုက်ရတဲ့ကိုကလည်းတောင်းကံပေါ်နာကနေပြစ်တံပေါ်ရတယ်ကန်လိုက်ပြီးတော့ဒါလူရှုပ်ချုပ်ကြာနေထိုင်းကအပိုင်းပိတ်ပြီးသွင်းသွားတာပေါ့နော်အဲ့တော့ဒီပွဲမှာတော့ဒါမြန်မာမိကြတွေရဲ့ဒီအမြင့်ပွဲကစားတဲ့နီးစင်ကဆောင်းတာတက်စစ်ကမထီရဘဲရှုံးနေကြတယ်လို့ကျွန်တော်ထင်တယ်ကဘာလို့ဆိုဒီကစားသမားတွေကတော့ဒီရှေ့တန်းကအမြင့်လို့ခင်လို့ဆွေမောင်တို့တော်လေးကောင်းတယ်ညာဒီ16အဆင့်မှာတော့တော်တော်လေးကောင်းတဲ့တိုက်စစ်မှုမရောက်လို့ပြောလို့ရတယ်ဒါပေမဲ့ထိုင်းနဲ့ပွဲမှာသူတို့ဒါမဖောက်နိုင်ဘူးမတွင်းနိုင်ဘူးဆိုတာဒီအမြင့်ပွဲတွေပဲတုံးနေတော့ပွဲလေရလဲဖန်တီးနေတယ်အမြင့်ပွဲတွေကလည်းတိုးတိုးခက်ခဲရှိတဲ့အတွက်ကိုမရဝင်နဲ့ဝမ်ကြီးနဲ့ရှုံးသွားလို့ပဲကျွန်တော်တို့မြင်နေတာ
အခစားကနာကိုကြားခဲ့ရတာပါခုတော့ကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါဦး
နျူကလ ီးယားစစ်စင်တွေကိုဖျက်သိမ်းမှုအမေရိကန်ရဲ့တောက်ဆိုချက်ကိုမြောက်ကိုရီးယားကအပြင်းထန်တုံ့ပြန်လိုက်ပြီးနောက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ရှေ့လာတဲ့စင်ကာပူမှာထက်သီးတွေ့မဲ့အစီအစဉ်ဖြစ်မဖြစ်စောင့်ကြည့်မယ်ကြောင်းအမေရိကန်သမ္မတအင်ဂျီရိုကပြောလိုက်ပါတယ်။အမေရိကန်နေနဲ့တွေ့ဆုံမှုအသင့်ရှိနေပြီးအစီအစဉ်တိုင်းဖြစ်လာမယ်ဆိုရင်တော့အကောင်းဆုံးဖြစ်နိုင်တယ်လို့တွေ့ပြဖို့လည်းမျှော်လင့်ထားတဲ့ကြောင်းအင်ဂျီရိုပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်က Fox News သတင်းဌာနကိုဒီနေ့ပဲပြောလိုက်တာပါ။အမေရိကန်ဘူထောက်လိုက်agency CIA ရဲ့အကြီးအကဲဖြစ်အစိုးပြထားတဲ့ General Hasper ကိုထက်လွတ်တော်ထောက်လိုက်ကော်မတီကဒီနေ့ပဲထောက်ခံမဲ့ဆင်မဲ့ကန့်ဝဲမဲ့ငောက်မဲနဲ့မဲခွဲအတည်ပြုလိုက်ပါတယ် CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်အတည်ပြုခန့်နိုင်ရေးနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်မှုကိုတော့ထက်လွတ်တော်မှာဆုံးဖြတ်ရမှာဖြစ်ပြီးရှေ့သတင်းပတ်မှာဖြစ်မဲ့အလားအလာရှိနေပါတယ်ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဖခင်ဖြစ်သူသမ္မတဒေါ်နယ်ထရန့်နဲ့ဆွေးနွေးခဲ့ဖို့ရရှိမှရှိမမှတ်မိတဲ့အကြောင်းတားဖြစ်သူဒေါ်နယ်ထရန့်ဂျူနီယာကထက်လွတ်တော်တရားရေးကော်မတီကိုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထက်လွတ်တော်ကော်မတီရဲ့ကြားနာစစ်ဆေးမှုတွေကိုဒီကနေ့ထုတ်ပြန်မှာထရန့်ဂျူနီယာရဲ့ဖြေကျက်ချက်ကိုအများသိခဲ့ကြရတာပါ။မလေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲကိုကြိုးပမ်းခဲ့သူတက်ခန်နိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်ဒဏ်ချခံခဲ့ရပြီးတဲ့နောက်ဘီယင်းရဲ့လူငင်းချမ်းသာခွင့်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။တက္ကနစီအရွယ်ရှိဖြစ်တဲ့အန်ဝါမလေးရှားပြည်ပြစ်မှတ်မြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပကုန်းတရအတွက်စေကုသမှုခံယူနေတဲ့ကွာလာလမ်ပူဆေးရုံကနေဒီနေ့ထွက်ခွာလာတဲ့အချိန်မှာတော့သူ့ကိုထောက်ခံတဲ့သူရာနဲ့ချီပြီးကြိုဆိုခဲ့ကြပါတယ်
။တရင်ချင်းချက်ကိုကောင်းလင်းဉာဏ်ပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်အစည်းအဝေးကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 1.3ညလိုင်းဒိုမီတာ32 kHz 9.35 နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှင်လန်းပါစေရှင်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.